Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ1ရက်အင်္ဂါနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ရခိုင်ပြည်နယ်တိုင်းဒါကတော့စင်ခုံမှုမရှိပါဘူးသူကနဲ့သူမိဘတွေအကူအညီကြောင့်တည်းရဲ့အတူနဲ့လို့သူကနဲ့သူကျောင်းကိုပုံမှန်တက်ရောက်လို့ရှိပါတယ်ဒီနေ့ကျွန်တော်တည်းနေမှာလေကျောင်းလာတက်တာ 35,832 ကျောင်းတက်ရောက်လို့ရှိပါတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့လုံးပါခင်ဗ
ျမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေစဖွင့်တာမှာရခိုင်မှာကျောင်းတက်သူတွေရှိပေမဲ့တခြားနေရာတွေမှာကျောင်းတက်သူအရေးအတွက်နည်းတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့တူဆရာနာတိတ်နာလေးလှပြေးသွားပြီးမဲ့အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသေးတဲ့အကြောင်းကြားပြင်းတဲ့အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ချင်းပြင်းတဲ့မင်းတပ်မျိုးကစစ်ပေးဒုက္ခသည်တွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပြစ်လို့ဒုက္ခသည်တွေထပ်ထွက်ပြေးနေရတဲ့အခြေအနေတွေနဲ့အတူထိုင်းနိုင်ငံအတွင်းတရားမဝင်လာသူတွေဖမ်းခံရတဲ့အထက်မြန်မာနိုင်ငံသားအများအပြားပါဝင်နေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကုကြော့ကြော့သိန်းနဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
စစ်တပ်ကအနာသိမ်းယူခဲ့တာဒီကနေ့ဆိုရင်ဒေလာပြည်ပြည်ဖြစ်ပြီးကိုဗစ်ကာယောဂါကြောင့်ပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေကိုစစ်ကောင်စီကဒီကနေ့စဖွင့်ပါတယ်ဒါပေမဲ့လည်းရခိုင်ပြည်ရင်းမှာရှိတဲ့ကျောင်းတချို့ကလွဲရင်ရန်ကုန်အပါအဝင်ဒေသအတော်များများကကျောင်းတွေမှာကျောင်းတက်တဲ့ကျောင်းသားနေတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်ကိုဗစ်စီးကံနဲ့အညီကျောင်းတက်ရမယ်လို့စစ်ကောင်စီကထုတ်ပြန်ထားပြီးကျောင်းပြည်ဝုံတွေအနီးမှာလက်နက်ကင်ရဲနဲ့စစ်သားတွေကိုလည်းချထားပါတယ်ဒီကြားထဲမှာပဲကျောင်းမတက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်စစ်တပ်ရဲ့ကဂျမ်းဖက်ပြစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားမှာပဲမန္တလေးမုံရွာစကိုင်းကလေးတဝဲလောင်းလုံးကံပေါက်စတဲ့မြို့အသီးသီးမှာဆန္ဒပြပွဲတွေဆက်ရှိခဲ့တယ်လို့ပြဘူမရယာမူးကောင်းလကောင်စလင်းကြီးရင်းမှာပင်စတဲ့ဒေသတွေကကြေးရွာတွေမှာလည်းရောင်းမတရေဆန္ဒပြလို့ရှောင်းမှုတွေပုံစံမျိုးစုံနဲ့ရှိခဲ့ပါတယ်ချင်းပြည်နယ်နဲ့ကြားပြည်နယ်တွေကဒေသတချို့မှာတော့စစ်တပ်ကိုပြန်လည်တိုက်ခိုက်တာတွေဆက်ရှိနေသေးပါအဲ့ဒီတိုက်ပွဲတွေကြောင့်ဒီမော့ဆူမင်းတက်ဟာခါတွန်းစံစတဲ့မြို့တွေကဒေသခံတွေအိုးအိမ်စွန့်ထွက်ပြေးပေါ်အောင်နေကြပြီးအရေးပေါ်ကူညီတွေလည်းလိုအပ်နေပါတယ်။ဒီတော့ဒီမှာပဲစစ်ကောင်စီကခန့်ထားတဲ့ရဲကြီးအုပ်ချုပ်ရေးမှုတွေစစ်ကောင်စီတရင်ပေးလို့တတ်မှတ်ခံရသူတွေကိုပြစ်ခတ်တပ်ဖြတ်တာတွေလည်းပိုပြီးများလာနေပါတယ်။အစ်တော်ဆန်နိုင်ငံများအဖွဲ့အာဆီယံလက်ချောက်ဥက္ကဋ္ဌနဲ့အတွင်မှုချုပ်တို့ဒီတရင်ပတ်အတွင်းမြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတယ်လို့တန်တမန်တရင်ရှိမြစ်၄ခုကိုကိုးကားပြီးရိုက်တာစ်တရင်မှာရေးထားပါတယ်။အာဆီယံလက်ချောက်ဥက္ကဋ္ဌဘူရန်နိုင်ငံနိုင်ငံသားဌာနဒုတိယဝန်ကြီးအရဝန်ယူဆော့ဖ်နဲ့ဘူရန်နိုင်ငံသားပဲဖြစ်တဲ့အတွင်မှုချုပ်လင်ဂျော့ခွိုင်တို့ဟာမြန်မာဆီယနာတင်ကောင်းဆောင်တွေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတယ်လို့အမည်မဖော်တဲ့သတင်းရှင်းမြစ်တွေကပြောတဲ့အကြောင်းရိုက်တာစ်သတင်းမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒေါ်အဂန်ဒီနောက်ဆုံးအချိန်မှာမှဒေါ်လာရေးကိစ္စတွေနဲ့တန်တမန်ရေးပိုင်းအခက်အခဲတွေကြောင့်ခီးစဉ်နှောင့်နှေးသွားနိုင်ဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းရှင်းမြစ်တွေကသတိပေးထားပါတယ်ဒီအာဆီယံကုလသမဂ္ဂဟာအာဏာသိမ်းထိုးချခံရပြီးအများပြားဖန်စီခံထားရဒါမှမဟုတ်ပုံအောင်နေရတဲ့အခြားသောအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားသလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအာဆီယံပြောခွင့်ရသူရောဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ပန်ကြားတာကိုအကြောင်းမပြန်ခဲ့ပါဘူးလူနန်းနိုင်ငံရဲ့အာဆီယံကုလသမဂ္ဂအဖွဲ့ကလည်းမှတ်ချက်ပေးဖို့ပန်ကြားချက်ကိုအကြောင်းမပြန်ပါဘူးမြန်မာအရေးအချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံခေါင်းဆောင်တွေကြေညာခဲ့ပြီးသတင်းကားဘက်ကြောအကြမ်းမှာအခုစီစဉ်ထားတဲ့ကြီးစင်ကိစ္စထွက်လာတာပါအဲဒီအချက်၅ချက်ထဲမှာအကြမ်းဖက်နေနေနာတွေရပ်တန့်ဖို့ဇွေးနွေးပြောဆိုဖို့လူသားစာနာမှုအကူအညီပေးဖို့အထူးတန်တမန်တူခန့်အဖို့နဲ့ဒီဇိုင်းသူအားလုံးနဲ့တွေ့ဆုံရေးအထူးတန်တမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆက်လုပ်ဖို့လိုပါပါမယ်ဒါပေမဲ့လည်းအထူးတန်တမန်ဖြစ်ခံထားဖို့အသင့်တော်ဆုံးလူပုဂ္ဂိုလ်ဓမ္မမို့လူပုဂ္ဂိုလ်တွေကိုရွေးချယ်ရေးအထူးတန်တမန်ရဲ့လုပ်ပိုင်ခွင့်နဲ့တက်တန်းကာလတို့အပေါ်အာဆီယံအဖွဲ့ထဲမှာသဘောထားကွဲနေတာကြောင့်အခုချိန်ထိမခံထားနိုင်သေးပါဘူးမြန်မာနိုင်ငံတော်မှာအကြမ်းဖက်လို့ရတဲ့ပေါ်ပေါက်လာပြီးကြာရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေပေါ်နိုင်ငံတကာအသိုင်းအဝိုင်းကဖိအားပို့ပေးဖို့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကရဝါရင့်ခေါင်းဆောင်ကြီးများအဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံလက်ရှိမှာကြာဆုံးတိုက်ပွဲအခြေအနေကိုဦးတည်တဲ့အန်ဒရယ်ကြီးရဲ့လမ်းကြောင်းပေါ်မှာရောက်နေပါတယ် ဆရာနာသိမှုကိုနိုင်ငံတကာတိုင်းဝန်အနေနဲ့အခိုင်အမာဆန့်ကျင်ကြရပါမယ်။ဘာမှမလုပ်ဖက်နေတာလူလူရှုထားတာကနေဆရာနာသိမှုအောင်မြင်သွားစေမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးအခြေပြုထားတဲ့စီမင်းစည်းကမ်းအခြေခံနိုင်ငံတကာအကင်းကျင်းကိုနောက်ထပ်ချိန်ချောက်မှုဖြစ်လာပါလိမ့်မယ်။ဒီကြတဲ့ရဲ့တခုတည်းသောထပ်ပေါ်ဖြစ်တဲ့သက်ဆိုင်သူအားလုံးကြောင့်အပြုသဘောဆောင်ဆွေးနွေးညှိနှိုင်းဖို့အရေးတကြီးလိုအပ်နေပြီဆိုတာစစ်ဘက်ကနားချပြောဆိုဖို့ဒေသတွင်းနိုင်ငံတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့စွမ်းအားရှိတဲ့မြတ်အသုံးချလှုံ့ဆော်သင့်ပါတယ်လို့ The Elders အဖွဲ့ရဲ့ဥက္ကဋ္ဌလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟောင်းမေရီရောဘင်ဆန်ကဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ဆရာနာဒေးမီနော့ဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC ဟာမြန်မာနိုင်ငံကိုအုပ်ချုပ်ဖို့တရားဝင်မှုဓမ္မမှုအာဏာပိုင်မှုမရှိဘူးလို့ The Elders ဘက်ကထောက်ပြထားပါတယ်။ဒီကနေ့နိုဝင်ဘာလရွေးကောက်ပွဲမှာမဲအများစုနဲ့ပြတ်ပြတ်သားသားအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်ဆိုပြီးစစ်တပ်ကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချင်းချောက်ပြောဆိုတာဟာစစ်ကောင်စီရဲ့တရားဝင်မှုကိုထပ်ပြီးရုပ်ရော့သွားစေတယ်လို့မြန်မာလူထုအပေါ်ကြောက်ရွံ့မှုကိုလည်းဖွင့်ချလိုက်တာပဲဖြစ်တယ်လို့ The Elders ဘက်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့အိုကလာဟိုမားပြည်နယ်တူဆာမြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူဖြူလူရမ်းကားတွေကတူဆာမြို့မှာလူမဲတွေနေထိုင်လုကန်ရအရတ်ခုကိုဖျက်ဆီးတိုက်ခိုက်တာကြောင့်လူပေါင်း300သေဆုံးပြီးလူဦးရေ1000အိုးအိမ်ပဲဖြစ်ခဲ့ရတာပါ။သမ္မတဘိုင်ဒန်ဟာ Greenwood Cultural Center ကိုလှည့်လည်ကြည့်ရှုမှာဖြစ်ပြီးတူဆာအဖြစ်အပျက်နှစ်တရာပြည့်အထိမ်းအမှတ်မိန့်ခွန်းပြောမှာဖြစ်ပါတယ်။တူဆာမြို့မှာဗာဖြစ်ခဲ့တယ်ဆိုတာကိုဒီနေ့အချိန်ထိတေချာမသိသေးတဲ့အမေရိကန်နိုင်ငံသားအများအပြားရှိနေစေပါ Black Wall Street လို့တီးခဲ့ကြတဲ့ချမ်းသာတဲ့လူမဲအယက်ကိုဖျက်ဆီးတပ်ဖြတ်ခဲ့တဲ့အဲ့ဒီအဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကအသက်ရှင်နေသေးသူ၃ဦးပဲကျန်တော့ပုံရပြီးအားလုံးကလည်းအသက်ရာကျော်တွေဖြစ်နေပါပြီ1960ပြည်နှစ်တွေမှာဖြစ်ခဲ့တဲ့လူမှုခွင့်ရေးလှုပ်ရှားမှုမတိုင်ခင်နှစ်40ပတ်ဝန်းကျင်မှာတူဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုဖြစ်ခဲ့တာပါလူမှုခွင့်ရလှရှာမှုကြောင့်အမေရိကန်နိုင်ငံသားလူမဲတွေမဲပေးခွင့်ရခဲ့ကြပြီမယ်လေမဲပေးနိုင်ရေးနဲ့ပတ်သက်ပြီးဒီကနေ့အချိန်ထိပြောဆိုဆွေးနွေးနေရဆဲဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာไซโดมิเตอร์57กิโลเฮิรตซ์585โรဖြင့်စနစ်တင်းတွင်မှာไฮไลท์มิเตอร์190กิโลเฮิรตซ์1505โรကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကုန်ထုတ်လို့ရအချက်ချာကြတဲ့တရုတ်နိုင်ငံတောင်ပိုင်းကွမ်ဇိုမြို့မှာလူဆက်သက်ဦး COVID-19 ပိုးစစ်ဆေးတွေ့ရှိခဲ့တဲ့နောက်မှာတော့ချက်ကွက်တစ်ခုကိုကာယောဂါကန့်သတ်ချက်ထုတ်ပြန်ထားပါတယ်ကွမ်ဇိုမြို့မှာလူ15သန်းလောက်ရှိပြီးတော့လူပနည်းယောက်ပိုကူးခံရတယ်လဲဆိုတာဒီကနေ့ကန့်သတ်ချက်အထောက်ပြန်တဲ့ချိန်ထိရှင်းရှင်းလင်းလင်းမရှိပါဘူး။လက်တော်ရက်တွေမှာမြို့ရင်းပိုကူးခံရသူ30အထိရောက်လာတဲ့အတွက်တရုတ်နိုင်ငံတွင်ပိုကူးစစ်မှုအများဆုံးရှိတဲ့အချက်အလက်နေရာတစ်ခုဖြစ်လာပါလေ။မလေးရှားနိုင်ငံမှာတော့တနင်္ဂနွေလုံးကန့်သတ်ချက်တွေကိုဒုတိယအကြိမ်မြောက်ချမှတ်လိုက်ပြီးဈေးဝယ်စင်တာတွေနဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားပါလေ။နိုင်ငံတွင်းပိုကူးစစ်မှုဆိုးလာပြီးတော့ကျန်းမာရေးစနစ်ကြီးတစ်ခုလုံးပြိုလဲမတက်ဖြစ်လာတဲ့အတွက်အခုလိုကန့်သတ်ချက်တွေထုတ်ပြန်လိုက်တာပါ။တခါကာယောဂါတံကိုအလူလဲရင်ဆိုင်နေရတဲ့အိန္ဒိယမှာတော့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကစပြီးပိုကူးသူကျဆင်းလာသလိုဒီကနေ့မှာတော့ပိုကူးသူ33,000နေပါရှိခဲ့ပါတယ်။ဧပြီလလယ်လောက်ကစပြီးတော့အိန္ဒိယမှာနေစဉ်ပိုကူးသူတစ်ရှိန်ထိုးတက်လာပြီးတော့24နာရီအတွင်းပိုကူးသူတစ်က4သိန်းကျော်ထိရောက်တဲ့နေလည်းရှိခဲ့ဖူးပါတယ်။ဒီကနေ့ပိုကူးဆက်မှုကတော့နှစ်လအတွင်းအနည်းဆုံးဖြစ်ပါတယ်။အမေရိကန်ကားတာယာတွေထုတ်လုပ်နေတဲ့ Goodyear Tire and Rubber Company ကမလေးရှားစစ်ရုံကအလုပ်သမားတွေကိုလှုပ်အားခမပေးတာတရားမဝင်အချိန်ပိုဆင်ငိုင်းတာနိုင်ငံခြားအလုပ်သမားတွေကိုချိန်ချောက်တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Riders တင်းက Goodyear Company ကလက်ရှိနဲ့အရင်အလုပ်သမားဟောင်းတွေမလေးရှားအလုပ်သမားဝန်ကြီးဌာနအရာရှိတွေကိုပါမေးမြန်းခဲ့တာပါအလုပ်သမားလက်စားတွေကို Company ကအမှားယွင်းတွက်ချက်တာတွေရှိသလိုအချိန်ပိုမတရားခိုင်းစီတာတွေရှိနေပြီးနိုင်ငံခြားအလုပ်သမားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းတင်ထားတယ်လို့သူတို့ကပြောပါတယ်နိုင်ငံခြားအလုပ်သမားတွေကိုလှုပ်အားခအပြည့်မပေးတဲ့ကိစ္စနဲ့တရားလုံးအချိန်ပိုဆင်းခိုင်းတဲ့ပြစ်မှုနဲ့ Goodyear Company ကို2020ခုနှစ်မှာဒဏ်ငွေချမှတ်ခဲ့တယ်လို့မလေးရှားအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ရှင်းနှစ်ကြာနိုင်ငံကူးလက်မှတ်တင်ခံခဲ့ရတဲ့အလုပ်သမားတစ်ယောက်ကလည်းသူ့စာအုပ်ပြင်ရကြောင်း2020နှစ်စမိုင်းမှာလက်မှတ်ထိုးထားတဲ့စာရွက်တစ်ခုကို Riders တင်းကိုပြသခဲ့တာပါ။ဒီပါအလုပ်သမားတွေ185ယောက်ကသူတို့ရပိုင်ခွင့်နဲ့အပြည့်အဝမရတဲ့ကိစ္စနဲ့ပတ်သက်ပြီးGoodyear Company ကိုအလုပ်သမားတမကက2019နဲ့2020ထဲမှာ၃ချိန်တရားဆွဲခဲ့တာမှာနှစ်မှုနိုင်ခဲ့ပါတယ်။ ပြည်ပလုံသမားတွေကိုပြည်တွင်းဝန်ထမ်းတွေတို့ဒဏ်တို့ခံစားခွင့်ပေးဖို့လစာအပြည့်ပြန်ပေးဖို့မနစ်ကဆုံးဖြတ်ချက်ကိုတရားရုံးအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ Reddit သတင်းဌာနကကြည့်ရှုခွင့်ရခဲ့တဲ့ဆရွယ်စတန်းတွေမှာတော့ပြည်ပရွှေ့ပြောင်းအလုပ်သမားတွေကတလကို229နာရီလောက်အထိအချိန်ပိုလုပ်ရတာကိုတွေ့ရပါတယ်။မလေးရှားမှာစုစုပေါင်း104နာရီထက်ကျော်ပြီးတော့အချိန်ပိုလုပ်ခွင့်မရှိပါဘူး။နီပေါ်မြန်မာနဲ့အိန္ဒိယကအလုပ်သမားတွေကိုကုမ္ပဏီကပေးပို့ရှိတဲ့လှုပ်အားခါကဒေါ်လာ 1.23 တန်းရှိတယ်လို့အလုပ်သမားတွေရဲ့ရှင်းလင်းကပြောပါတယ်။ Goodia ကုမ္ပဏီကတော့တရားရုံးလုပ်ငန်းစီတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမှချက်မျိုးမှမပေးပါဘူး။ COVID-19 ကရောဂါလွန်ကာလစီးပွားရေးပြန်လည်နာလန်ထူပေါ်ကျပနေတဲ့နေရာမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနေပြီးတော့ဖန်လုံအိမ်တက်ငွေထုတ်လို့မလျှော့ချနိုင်မဲ့စီမင်းစည်းကမ်းတွေလမ်းညွန်ချက်တွေအတိုင်းလုပ်ကိုင်ဖို့နိုင်ငံ38ခုကကောင်ဆောင်တွေတနင်္လာနေ့မှာသဘောတူညီခဲ့ပါတယ်။
정상들은 기후위기가 환경문제만이 아니라 경제, 사회, 안보
우루야디 병래모 어째어째하 사바와 법원진 이에 뜻뜻마호베 시보예 루모 따이와이네 룽종예네 루쿤예네 바 뜻사이네 기사 피대수라 강성네 더보두캐자바래 COVID-19 ကရောဂါကိုလည်းသဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့နည်းလမ်းမျိုးနဲ့ကျော်လွှားရမယ်ဆိုတာသဘောပေါက်ကြပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျင်အင်းကပြောဆိုသွားပါတယ်2030အရောက်မှာဖလော်အိမ်တက်ငွေလျှော့ချရေးကမ္ဘာရေမှန်ချက်ပြည့်မီနိုင်အောင်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြတဲ့ P4G ညီလာခံမှာအခုလိုသဘောတူညီခဲ့ကြတာပါဒီထဲမှာအမေရိကန်ပြည်ထောင်စုတရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံကအစိုးရကောင်းဆောင်တချို့လည်းပါပါတယ်နေရတာကျင်းပတဲ့ညီလာခံကိုတောင်ကိုရီးယားနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပပြီးကရောဂါကြောင့်အစီအစဉ်အများစုကိုအွန်လိုင်းကနေပဲကျင်းပခဲ့ပါတယ်ညီလာခံတက်ရောက်လာကြတဲ့ပြည်ပြည်ဆိုင်ရာအဖွဲ့အစည်းအတော်များများကလည်းရေရှည်ခံနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်နဲ့ဥတုရာသီပြောင်းလဲမှုဖောက်ပြန်တားဆီးရေးကိစ္စမှာတည်သူနဲ့ပုဂ္ဂလိကမိဖက်လက်တွဲဆောင်ရွက်နိုင်အောင်အားပေးတိုက်တွန်းသွားမယ်လို့ပြောပါတယ်။တဘာဝပဝန်ကျင်ကိုမထိခိုက်စေတဲ့နည်းနဲ့ကရောဂါကိုကျော်လွှားတာဟာ2015ခုနှစ်မှာသဘောတူညီခဲ့ကြတဲ့ဥတုရာသီဆိုင်ရာပါရီသဘောတူစာချုပ်နဲ့ကုလသမဂ္ဂရဲ့ရေရှည်ခံနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြည့်မြအောင်ဆောင်ရွက်ပေးရရောက်နိုင်တယ်လို့လည်းညီလာခံထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံမှာအာဇာနည်တွေကိုဂုံတွေညှို့နှောင်းအောင်မလုပ်ရဆိုပြီးပြဋ္ဌာန်းထားတဲ့ရာဇဝမှုဥပဒေတရားထင်ရှားတဲ့တရုတ်ဘလော့ဂါတယောက်ရှစ်လကြာအချုပ်ကြားခံရတော့မှာပါ။နိုင်ငံအရှိတ်နန်ဂျင်းမြို့တရားရုံးမှာဘလော့ဂါကွီဇင်မင်းကိုဒီကနေ့ပဲအမိန့်ချမှတ်ခဲ့တာပါ။အငင်ပွားစရာဖြစ်နေတဲ့နိုင်ငံနယ်စပ်ဂွာလန်တောင်ကြားမှာတရုတ်နဲ့အိန္ဒိယတပ်ဖွဲ့ကြားမနစ်ဂျွန်လာကရင်ဆိုင်တိုက်ခိုက်မှုတွေမှာတရုတ်သက်သား၄ဦးသေဆုံးကြောင်းတရုတ်စစ်တပ်ကပြည်ခဲ့တဲ့ဖေဖော်ဝါရီလမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဖြစ်ရမှာတိတ်ဆုံးခဲ့တဲ့တပ်သားတိထက်များပြီးတော့အခင်းဖြစ်ရနေရာမှာရာထူးအမြင့်ဆုံးဖြစ်တဲ့တပ်မိုးကတော့အသက်မသေးဘူးဆိုပြီးဘလော့ဂါခရီးကရေးသားခဲ့တာပါ။ကြာဆုံးသွားတဲ့တပ်သားတွေအပါဝင်အာဇာနည်တရေကောင်းတွေအဖြစ်အာဏာရကွန်မြူနစ်ပါတီကသတ်မှတ်ထားတဲ့သူတွေကိုခုလိုပြောဆိုရေးသားတဲ့လောက်ရကအစရေဖြတ်မှုမြောက်တယ်ဆိုပြီးတရုတ်အာဏာပိုင်တွေကဘလော့ဂါကွီဇီမင်းကိုဆွဆွဲထားတာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးခဲ့ကြတော့ပါခင်ဗျာ။ဗီယိုအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပိုချက်တွေတင်ပြပေးတော့မှာမို့ဆီယနာသိန်းလင်းနှစ်ပြည့်ချိန်အထိဆန္ဒပြနေကြတဲ့အခြေအနေတွေနဲ့စကြင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဒီနေ့လေးလပြည့်သွားပါပြီ။ဆီယနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့အထိဆက်ရှိနေပါတယ်။ဒီနေ့အခြေခံပညာကျောင်းတွေပြန်ဖွင့်တာကြောင့်ဆန္ဒပြသူတွေကတော့စစ်နာရှင်လက်အောက်မှာကျောင်းမတက်ကြဖို့နှိုးဆော်ဆန္ဒပြမှုတွေနဲ့ဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မှာတော့အနက်ရောင်ယူနီဖောင်းတူဝတ်ဆင်ထားတဲ့ဖုံးအယောင်ဆိုင်ဝန်ထမ်းတချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီနေ့နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းအုပ်ချုပ်ခဲ့တာ၄လပြည့်တဲ့နေ့ဒီကနေ့ဇွန်လ၁ရက်နေ့မှာတော့ရန်ကုန်မြို့ထဲမှာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့ဝင်တွေကင်းလှည့်သွားလာနေတာကိုအရင်နေ့တွေကထပ်ပို့ပြီးတော့မြင်တွေ့ရပါတယ်။လှဲထဲမှာတော့ဈေးသပိတ်လုခဲ့ကြတဲ့နေရာကိုစစ်တပ်ကလူစုခွဲပြီးတဲ့အချိန်ရောက်လာပြီးအနားမှာရှိတဲ့အနက်ရောင်ယူနီဖောင်းတွေဝတ်ဆင်ထားတဲ့ Old Port ဖုံးရောင်းဆိုင်ကဝန်ထမ်းတချို့ကိုဖမ်းဆီးသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
။ဒီနေ့ရန်ကုန်မှာတော့ကျွန်တော်လှဲထဲမှာတော့မနက်ပိုင်းကျွန်တော်ဟို Market Store လေးပေါ့နော်ဈေးသပိတ်လေးလုပါရအဲ့ဒီမှာပေါ့ဗျာပုံကောင်ကဝန်ထမ်းတွေဒီနေ့ပေါ့အမေဝေးလို့ပြီးတော့အခိုင်အတန့်ဟာရှိရယ်ခုဒီလေတွေ့ဖို့မရဘူးကျွန်တော်ရုံးကိုတန်းဆက်တော့ဂျုံမိုင်းကသွားတော့သူတို့အခုထုတ်ဖို့တဲ့ဂျိုးသားရယ်ပေါ့နော်အခုဒီပေးမတွေ့ဘူးရယ်သူတို့ဒီဝန်ထမ်းဟိုလောက်ပါနေမှာ 9 လောက်ရှိဖြစ်သွားတယ်
။စကိုင်းတိုင်းမုံရမြို့မှာတော့ဆန္ဒပြသူတွေဟာလမ်းမကြီးတွေပေါ်တက်ပြီးခြိတက်ကြွေးကြော်ဆန္ဒပြကြပါတယ်။အခြေခံပညာကျောင်းတွေပြန်ပြီးတော့ဖွင့်တဲ့ပထမဆုံးရက်ဇွန်လ1ရက်နေ့မှာပဲအာဏာရှင်စနစ်အောက်မှာကျောင်းသားတွေကျောင်းမတက်ကြဖို့နဲ့ပြည်သူပညာရေးစနစ်ကိုဖော်ဆောင်မှုတိုက်တွန်းနဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြသူတဦးကပြောပြပါတယ်။
နိုင်ငံလုံးကောခေါ်တဲ့နိုင်ငံတော့အစအန်တန်တိတ်ပေါ့နော်အာခန်တိတ်အနေနဲ့ကျွန်တော်တို့အဓိကတော့ဟိုလက်ရှိကျွန်တော်တို့ဒီဟိုကလီးနစ်တွေအတွက်မုံကျမှုမပေးနိုင်တဲ့စာပင်ကန်းတွေကိုခေတ္တခဏချောခိုင်းပြီးတော့ပေါ့နော်ဒီကျွန်တော်တို့ဒီကြာကလာမြို့သားညီမကြီးအစိုးရကအကောင့်တွေပေါ်မဲ့ဒီပြည်သူပညာရေးအစီအစဉ်တွေမှာဒီလူထုကနေပြီးတော့တက်တက်ကြွကြွပူးပေါင်းပါဝင်ပြီးတော့ဟိုကျွန်တော်တို့ဒီကိုယ့်ရဲ့အသမီးတွေအတွက်ပညာသင်မှုခွင့်လန်းတွေကိုယ်တိုင်းဟုတ်ပန်ဒီပေါ်ဆောင်ကြဖို့ပေါ့နော်အဲ့ဒါကိုအဓိကထားပြီးတော့ပြောပြချင်တာဟုတ
်မုံရမြို့ရဲ့တစ်ဖက်ကမ်းမှာတော့ရွာပေါင်းစုံကလူလူအင်အားထောင်ချီပါဝင်တဲ့တပိတ်စစ်ကြောင်းခြိတက်ပြီးတော့ဒီကနေ့မနက်ဆန္ဒပြခဲ့ကြပါတယ်မုံရမြို့ကဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့ဘာကတအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့မဖူးသိမ့်သိမ့်တုံကိုအရက်ဝစ်တွေနဲ့လူတစုကဖမ်းဆီးသွားတယ်လို့မုံရမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်စစ်ဘေးရှောင်တွေအတွက်အလူငွေလာယူဖို့ဖုံးဆက်ချိန်ပြီးတော့ဖမ်းဆီးခဲ့တာလို့ဆိုပါတယ်
။မနေ့ညနေကတော့ကျွန်တော်တို့ပကတာအဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့အဖူးသိန်းသိန်းတုံတို့တော့ဖမ်းဆီးသွားတာတော့ရှိရဲ့ဗျ။ဘာကြောင့်ဖမ်းလဲဆိုတော့ဟိုကတော့ကျွန်တော်လည်းဒီလိုချာတော့မသိဘူးဗျ။ဒီ Ocean Center မှာသူတို့ဒီစစ်ဘေးရှောင်တွေအတွက်အလူငွေခံဟိုကကျွန်တော်တို့ PF ကိုဆိုပြီးတော့အဲ့လိုချိန်ခေါ်ပြီးတော့ဒီကျွန်တော်အရက်ဝက်နဲ့စစ်သားကျွန်တော်၈ယောက်လောက်ကနေပြီးတော့သူတို့ငါဖမ်းသွားတာဒီကျွန်တော်တို့ကြားရတယ်ဗ
ျအခုလို့စစ်တပ်ကအာဏာသိမ်းပြီး၄လကြာတဲ့အချိန်မှာတော့လူငယ်တချို့ကလက်နက်ကင်တော်လန်ရေးလုပ်တဲ့နီးလန်းကိုရွေးချယ်လာကြပါတယ်တနင်္လာနေ့တိုင်းဒဝဲမြို့မှာတော့စစ်တပ်ရဲ့ဖိနှိပ်မှုကိုမခံနိုင်လို့ပြန်ပြီးတော့ခုခံကျင်သူတွေရှိနေတယ်လို့လူငယ်တယောက်ကပြောပြပါတယ
်ဆိုတော့ဒီလမ်းမတွေပေါ်မှာဆန္ဒပြနေတဲ့ဆန္ဒပြဆုံးရှာမှုတွေကလည်းရှိနေတယ်ဒီလိုမျိုးဒီဆန္ဒပြနေတဲ့ပြည်သူလူထုပါဝင်ဒီလူတို့ကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်နေတဲ့ဟာတွေကိုလက်နှက်နဲ့ပြန်လည်ပြီးတော့ခုခံကာကွယ်နိုင်ဖို့အတွက်ဒီပြည်စင်တဲ့လှုပ်ရှားမှုတွေရှိသလိုသူ့ကိုပြန်ပြီးတော့သုတ်ပြန်ကာကွယ်နိုင်ဖို့အတွက်ဒီလက်နှက်ကင်တဲ့အင်အားစုတွေလည်းရရှိမှကြောက်လို့ရှိရင်တော့ရှိလာနိုင်တယ်ဒီ
စရုပ်ချုပ်ရေးကောင်စီတပ်တွေရဲ့ဖမ်းဆီးဖြိုခွင်းမှုတွေကြားကပဲနေ့စဉ်ဆန္ဒပြနေတဲ့မန္တလေးစခိုင်းလောင်းလုံမြို့တွေမှာတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေပါတယ်။ဖြာပုံမရရမိုးကောင်းနဲ့လက်ပတောင်းတောင်ဒေသကကြီးရွာတွေမှာလည်းကြောင်းမတက်ရေးဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ရှင်
။မစမုံပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခြေအနေကိုကြည့်ကြရအောင်ပါ။ဇွန်လ၁ရက်နေ့ဒီကနေ့မှာမြန်မာနိုင်ငံတဝန်းကအခြေခံကျောင်းတွေအခြေခံပညာကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့ကျောင်းတက်သူအတော်နည်းပါပါတယ်။လူငယ်ရင်းနဲ့ကိုဗစ်ရောဂါကူးစက်မဲ့ဆွေးရမှုတွေကြောင့်ကျောင်းပြန်မတက်ကြသလိုဆရာနာရှင်လက်ထက်ကျောင်းမထက်ပဲတပေးမောက်ကြသူတွေလည်းရှိပါတယ်။ပထမဆုံးကျောင်းပြန်ဖွင့်ရဲ့ကျောင်းတွေရဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပါမယ်ခင်ဗျာ
2021-2022ပညာသင်နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ဒီနေ့ရန်ကုန်မြို့ရဲကကျောင်းတော်များများ6ကပ်နေပါတယ်အရင်ကဆိုရင်ကျောင်းဖွင့်ရဲ့ရင်ကျော်ပိတ်ဆိုတဲ့အထိကြိတ်ကြိတ်တိုးနေလေးရှိတဲ့ကျောင်းတွေမှာကိုကျောင်းတက်သူအတော်လေးနည်းပါတယ်။နာမည်ကြီးကျောင်းတချို့အပါအဝင်ကျောင်းအများစုမှာလုံခြုံရေးတွေကိုတင်းကျပ်စွာချထားတာတွေ့ရပါတယ်။ကျောင်းနဲ့အနီးတစ်ဝိုက်လမ်းတွေမှာအတားအဆီးတွေချထားတာလက်နက်ကင်တပ်ဖွဲ့ဝင်တွေကလုံခြုံရေးစောင့်နေတာမျိုးတွေတွေ့ပါတယ်။ကျောင်းတက်သူနည်းပါတာကြောင့်တင်ကန်းကျွန်းတောင်အုပ်ကလာပါနဲ့ရန်ကင်းမြို့နယ်တွေကတချို့ကျောင်းတွေမှာမူလနှစ်ချိန်ကျောင်းကိုတစ်ချိန်ကျောင်းအဖြစ်ပြောင်းလဲသတ်မှတ်ခဲ့တာမျိုးလည်းရှိပါတယ်။ကျောင်းမုံစားစင်းချိန်ကိုလည်းအချိန်တိတက်မတက်မှတ်ပဲကျောင်းအခန်းထဲမှာသာမုံစားခွင့်နဲ့စော်ကစားခွင့်ပေးတာမျိုးတွေရှိတယ်လို့ကျောင်းထက်တဲ့ကလေးတချို့ကပြန်ပြောပြကြပါတယ်စစ်ကောင်စီအုပ်ချုပ်နေချိန်မှာကလေးတွေကိုကျောင်းပြန်မအပ်ကြဖို့ဆရာတွေကိုအလုပ်ခွင့်ပြန်မဝင်ပဲနေကြဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်တချို့မိဘနဲ့ကျောင်းသားတွေကိုယ်တိုင်ကလည်းကျောင်းပြန်မတက်ပဲတပိတ်မှောက်နေကြပါတယ်ဒီနေ့ကျောင်းပြန်တက်တဲ့စတုထတန်းကျောင်းသူရဲ့မိခင်ကတော့တမိကပူဇော်လို့စိုးရင်စိတ်နဲ့ပဲကျောင်းပြန်ထားခဲ့တယ်လို့ VOA ကိုပြောပြပါတယ်
ခလေးကျောင်းအခင်ငယ်ဗျာရဲ့နာမည်ဟဲ့နဲ့တမီးကျောင်းထားမလားခလေးချင်းဆော့ဘာလို့မလို့မင်းညာကျောင်းမအောင်လို့ပြောတယ်မင်းတို့နေရာဆောင်းလာပြီးရောပြီးတော့ခလေးကလည်းဟိုအဲ့မဲ့ဘိုးပြောလိုက်ပြီးတာဘိုးဟုတ်ဘူးအဲ့ဒါအဲ့လေဆိုမသွားဘူးဖြစ်တယ်ကျောင်းလို့ရောက်တော့မှလည်းငါပြီးသွားရင်လူတွေကခဏတော့တူခဏတူနဲ့ကိုယ်ပြောတယ်အမ်မတက်တဲ့လူပြောတော့ငိုရိုးနေတယ
်အခြေခံပညာကျောင်းတွေပြန်ဖွင့်နေချိန်မှာရုံမတက်အာနာဖီဆန်နဲ့လှုပ်ရှားမှု CDM မှာပါဝင်ကြတဲ့ဆရာဆရာမတွေရှိတာကြောင့်တချို့ကျောင်းတွေမှာကျောင်းသားနဲ့ဆရာအချိုးမညီမျှတဲ့ပြဿနာတွေရှိပါတယ် စစ်ကောင်စီကလက်လက်သွားတဲ့ဆရာတွေနေရာမှာအစားထိုးဖြည့်ဖို့လုပ်နေပေမဲ့ကျောင်းတော်တော်များများမှဆရာတွေအပြည့်မဖြည့်နိုင်သေးပါဘူး။ဘကိုးတိုင်းဖြူးမြို့နယ်တစ်ခုထဲမှာတဲ့ CDM လုပ်တဲ့ဆရာဆရာမှအယောက်900ထက်မနည်းကိုစစ်ကောင်စီကအလုံနားလိုက်တာအခုချိန်ထိပြန်ပြီးတော့အစားမထိုးနိုင်သေးသလိုကျောင်းတန်နှုံးလဲနေတယ်လို့အဲ့ဒီဒေသကကျောင်းဆရာတဦးကပြောပြပါတယ်။
他他他这个讲那家啦地也哇哇天气也那方里啊现在他家那少了了些对吧都都不现在买的货那个里少了呢。
ကျောင်းမတက်ဖဲအာနာဖီဆိုင်လုတ်တဲ့အခြေခံပညာဆရာဆရာမတသိန်းထက်မနည်းကိုစစ်ကောင်စီကအလုတ်ကနေရန်နာခဲ့ပါတယ်အခုလိုဆရာဆရာမမလုံလောက်တဲ့ပြဿနာအပြင်လုံခြုံရေးစိုးရင်စရာအခြေအနေတွေလည်းရှိနေပါတယ်ကျောင်းသားမိဘတွေကကလေးတွေတင် जा မှုအဆက်မပြတ်စေခြင်းပေမဲ့ကလေးတွေရဲ့လုံခြုံရေးအာမခံချက်မရှိတာနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ကျောင်းပြန်မပို့ကြတာလည်းပါပါတယ်စစ်ကောင်စီကတော့ကိုဗစ်စီးကံသတ်မှတ်ချက်တွေနဲ့အညီကျောင်းတွေတက်နိုင်ဖို့စီစဉ်ထားတယ်လို့ပြောကြားထားပါတယ်ဒါပေမဲ့ဒီနေ့ကျောင်းပြန်ဖွင့်ချိန်မှာတော့ကျောင်းအများစုမှရောကျောင်းသားတွေဘက်ကပါကိုဗစ်စီးကံချက်တွေလိုက်နာကျင့်သုံးမှုအားနည်းတာတွေ့ရပါတယ်။ကိုဗစ်ကရောဂါကူးစက်မှုကာကွယ်ရေးအတွက်နှာခေါင်းဆီးအခမဲ့ဝေတာမျက်နှာအုပ်အကအကွယ်နဲ့လက်သန့်ဆေးရည်အခမဲ့ဝေဖို့လုပ်ထားတယ်လို့စစ်ကောင်စီကပြောထားပေမဲ့တချို့နေရာတွေမှာမရှိဘူးလို့ကျောင်းသားမိဘတွေကပြောကြပါတယ်အခုနှစ်စာတဲ့နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်ချိန်မှာတနိုင်ငံလုံးကျောင်းတက်ရမယ့်ကျောင်းသားဦးရေစုစုပေါင်းက71တန်းရှိတယ်လို့မြန်မာနိုင်ငံဆရာဆရာမများတမကကစာရင်းပြုစုထားပါတယ်71တန်းနဲ့မှာ6တန်းကအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ပါတယ်တမကအမှုဆောင်တယောက်ကဒီကနေ့ကျောင်းဖွင့်တဲ့အခြေအနေကိုအခုလိုသုံးသပ်ပါတယ်အဲ
ဒီချုပ်နေရာတွေကတော့လေကျောင်းသားကများပြီးတော့ဆရာတွေကမလုပ်တော့ဘူးအချုပ်နေရာတွေမှာကတော့ဆရာတွေကတော့ဒီရေမလောက်တဲ့တော့ရှိနေတယ်။ကျောင်းသားကမိဘတွေရဒီစီရင်ကျောင်းသားရစီရင်လုပ်တဲ့တော့မလာဘူ
း။တနိုင်ကန်လုံးကျောင်းအပ်နှုံနဲ့ဒီနေ့ကျောင်းတက်နှုံအထူးကြကိုပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ကျောင်းပညာရေးမှုတွေစီကို VOA ကအချိန်ချင်းဆက်သွယ်မေးမြန်းပေမဲ့ဖြေဆိုမဲ့သူမရှိတာဖြေဆိုခွင့်ပေးမထားလို့မပြောနိုင်ဘူးလို့တုံ့ပြန်ကြပါတယ်။2020ခုနှစ်ပညာသစ်နှစ်ကလေးကကိုဗစ်ကြောင့်ပိတ်ထားခဲ့ရတဲ့ကျောင်းတွေကိုတစ်နှစ်ကျော်အကြာဒီကနေ့ပြန်ဖွင့်တာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်ရန်ကုန်မြို့မှာရှိတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်သူတိတိတသားနေပါနေပါတယ
်မဆုမြမွန်ပြောပြပေးခဲ့တာပါခင်ဗျတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်အတွင်းကကျောင်းပြန်ဖွင့်ရဲ့အခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံတဝမ်းကအခြေခံပညာကျောင်းတွေပြန်ဖွင့်နေဒီနေ့မှာရခိုင်ပြည်နယ်မှာတော့ရန်ကုန်ပြည်နီးပါးကျောင်းတက်သူတွေများတယ်လို့ပြည်နယ်ပညာရေးမှူးချုပ်ကပြောပါတယ်ကိုဗစ်ရောဂါဒုတိယလိုင်းထဲကမထွက်သေးတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကအခြေခံကျောင်းတွေကိုကိုဗစ်စီးကံသတ်မှတ်ချက်တွေနဲ့အညီဖွင့်လှစ်တဲ့ဆိုပေမဲ့ကျောင်းသားတွေလိုက်နာကြပါရဲ့လားရခိုင်ပြည်နယ်ကလာတဲ့သတင်းကိုတော့ကိုကြီးညံကပြောပြပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်မှာပထမဆုံးပြန်လည်ဖွင့်လှစ်တဲ့အခြေခံပညာကျောင်းတွေကိုတပိတ်မှောက်ကြဖို့စော်ဩမှုတွေရှိနေချိန်မှာပဲရခိုင်ပြည်နယ်မှာတော့ကျောင်းပြန်တက်သူတော်တော်လေးများပါတယ်တပိနယ်လုံးကျောင်းပြန်တက်သူ3သိန်းကျော်ကျော်အထိရှိတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါရစေ
။ရခိုင်ပြည်နယ်တိုင်းဒါကတော့စိန်ခုံမှုမရှိပါဘူး။သူကလည်းသူမိဘတွေအကူအညီကျောင်းသားတွေအတူနဲ့လို့သူကလည်းသူကျောင်းကိုပုံမှန်တက်ရောက်လို့ရှိပါတယ်။ဒီနေ့ဂျော်နာတရနေ့မှာလေ။အဲဒီနေ့ကကျောင်းလာတက်တာကျောင်းစုစုပေါင်းကအခြေခံပညာကိုပိုင်ကျောင်းရဲ့ဘာသာဘုံတော်ကြီးစဉ်ပညာရေးကျောင်းပါဝင်35,832ဦးလာတက်ကျောင်းတက်ရောက်လို့ရှိပါတယ်။ဟုတ်တယ်ဟုတ်တယ်ဒီနေ့လုံးပါခင်ဗျ
။ရခိုင်ပြည်နယ်ထဲမှာရှိတဲ့အခြေခံပညာကျောင်းသားဦးရေအားလုံးနီးပါးကျောင်းပြန်တက်နေကြတာပါ။ရခိုင်ပြည်နယ်အတွင်းကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေကို2020ဩဂုတ်လတည်းကပိတ်ထားခဲ့ရတာပါလက်ရှိမှာလည်းရခိုင်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်နေသူ10ဦးထက်မနည်းရှိနေပါတယ်စာတင်ကျောင်းတွေကိုနိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်စီးကံတွေနဲ့အညီဖွင့်လှစ်နေပါတယ်လို့ဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်ကိုဗစ်စီးမင်းကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်ဗားရှင်း 4.0 ပေါ့တုံးတော်တူတရားနဲ့၆ပေကွာမှာဟိုဖြစ်ရမယ်၃ဟိုဖြစ်တဲ့ကမှာ၄ပေကွာနဲ့တင်ကြရမယ်ဆိုတဲ့အကျွန်းတွေကိုပြည်နယ်ကောင်စီရဲ့ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့ဟိုပြည်နယ်ဆောင်ရွက်ချက်တွေနဲ့ညီဆောင်ရွက်လျက်ကျောင်းတက်လျက
်စစ်တွေမျိုးတွေကကျောင်းတချို့မှာတော့ကျောင်းသားကျောင်းသူတွေတော်တော်များများနှာခေါင်းစည်းမတက်ကြပဲနှာခေါင်းစည်းတက်သူအ ਨੇ ချင်းကိုသာတွေ့ရပါတယ်ဒီကနေ့ကျောင်းတက်တဲ့အလဲတန်းကျောင်းသားတဦးကလည်းသူတို့ကျောင်းမှာကျောင်းသားကျောင်းသူတွေတွေမကပဲဆရာဆရာမတွေပါနှာခေါင်းစည်းတက်တာမတွေ့ရဘူးလို့ပြောပါတယ
်ဒီနေ့ကကျေးဇူးပေးနေမလို့တကယ်ဟိုမနေ့ကလည်းစတင်ရမယ်ဆိုရင် Lockdown 2
ရခိုင်ပြည်နယ်မှာအခုလက်ရှိပညာသင်နှစ်အတွက်မူလာတန်းကနေအထက်တန်းထိကျောင်းအပ်ထားသူကျောင်းသားကျောင်းသူစုစုပေါင်း 38,000 ကျော်ရှိတယ်လို့မြို့နယ်ပညာရေးရုံးရဲ့စည်ရင်းအရာသိရပါတယ်အရင်နှစ်တုန်းကတော့ရခိုင်ပြည်နယ်ထဲမှာအခြေခံပညာကျောင်းတက်သူစုစုပေါင်း 5,400 နီးပါးရှိခဲ့ပါတယ်ခင်ဗျာ
ဖီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းပြန်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော်ပြီးနားဆင်ဖတ်ရှုနိုင်ပါလေရှင
်တရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ကြားပြင်းတဲ့အတွင်းကတိုက်ပွဲအခြေအနေတွေကိုကြည့်ကြရအောင်ပါကြားပြင်းတဲ့ဒီမော့ဆိုမြို့မှာဒီနေ့ဇွန်လ၁ရက်နေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေရှိခဲ့ပါတယ်မနေ့ညပိုင်းကတော့တိုက်ပွဲတွေပြင်းထန်ခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေအကြအယတ်သားတယောက်တေဆုံးခဲ့ပါတယ်တိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာထွက်ပြေးရတဲ့ဒုက္ခသည်တွေလည်းယာယီခိုလုံတဲ့နေရာတွေကနေထပ်ပြီးတော့တင်းချောင်နေကြရပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နဲ့ကွန်အင်ကပြောပြပေးပါမယ်ခင်ဗျာ
စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခတ်မှုတွေရှိနေတဲ့ကြားပြည်နယ်တီမောဆူမြို့မှာဒီနေ့မနက်ပိုင်းကအပြန်အလှန်ပြစ်ခတ်မှုတချို့ရှိခဲ့ပါတယ
်ဒီမက်ကတော့ပြန်ဖြစ်တယ်လို့ပြောရကြတယ်ဒီနေ့ပြန်ဖြစ်တယ်ဒါပေမဲ့လို့အခုအချိန်ကြီးတွေကတော့ပြန်နေနေတယ်
မနေ့ကတနင်္လာညနေပိုင်းကတော့တီမောဆူမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းကူသုံးတိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့သားကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
ဆက်ပြောချပါရဲအလားမြန်ဒီကြတော့အပင်ကြီးတင်ရဲဒီမိုးဆွေမျိုးနေပေါ့ဘောင်းခါရက်ကွက်နဲ့ပုံတာကြီးရကြာကကြောက်စိတ်ခံမှာပေါ့နော်ဆက်ပြောကစီးရဲစနေနိုင်ရနေစားဖြစ်တယ်ပေါ့နော်စားဖြစ်တယ်ဟိုညာ7နာရီလောက်ထိဖြစ်သွားခဲ့တယ်ပေါ့အင်းအားတော့ဒီလိုများတယ်သူကတက်ကူဒီပိုင်းနဲ့ဆိုရင်တရာချိုလောက်ရှိမယ်နောက်ပိုင်းမှာဒီကျလိရင်မစီရဲဟယ်လီကော်ပတာမစီရဲလာပြီးတော့ဖြစ်ပူခဲ့တယ်ပေါ့သူတို့ကလည်းနောက်ဒီဒီမိုးဆွေမျိုးနေကိုပေါ့ရက်ကွက်မျိုးကနေပြီးတော့120မမလေးနဲ့အဲ့ပေါ်ဆက်ပြီးတော့ဒီညလုံးဖြတ်ခဲ့တော့
ကရင်နီမြူရာကာကိုရေးဖွဲ့ KNDF ဖွဲ့ကိုလွိုက်ကော်မြို့နယ်ဒီမော့ဆူမြို့နမ်မဲခုံမြို့ဖဲခုံမြို့နဲ့မိုးပြဲမြို့က BDF ဖွဲ့၅ခုပူးပေါင်းပြီးဖွဲ့စည်းထားတာပါတနင်္လာနေ့ညကတိုက်ပွဲမှာနှစ်ဖက်လုံးတေဆုံးဆိုင်ရာရရှိမှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်တိုက်ပွဲတင်းကတော့ကျွန်တော်တို့ဒီ BDF ဖွဲ့၅ဦးတန်ရစစ်ကောင်စီဖက်ပြထားတာပေါ့ဒီတရားတော့ကျွန်တော်တို့တည်ပြုထားတာပေါ့နော်ပြည်စေဝင်းကျင်လောက်ကိုကျွန်တော်တို့တည်ပြုထားတယ်ပေါ့
မနေ့ကတိုက်ပွဲမှာစစ်ကောင်စီတပ်သား80ကျော်ကြာဆုံးတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့ VOA အနေနဲ့တိကျသိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမသိရသေးပါဘူးစစ်ကောင်စီပြောခွင့်ရကိုလည်းဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမနေ့ကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အယတ်သားတယောက်သေဆုံးခဲ့တယ်လို့ဒီမော့ဆူမြို့ခံတူကပြောပါရယ်ပြစ်ခတ်တ
ိုက်ခိုက်မှုကတော့ဒီတုန်းကအားပေါ်တော့အားသာသာတယောက်ကတော့မပါလေတော့တယောက်ပေါ့နော်
စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တံတွေကိုဒီနေ့မနက်ပိုင်းအထိကြားနေရတယ်လို့မြို့ခံတွေကပြောပါတယ်။တိုက်ပွဲတွင်လွိုက်ကော်မြို့ကနေပစ်တဲ့လက်နက်ကြီးတံတွေကြောင့်လွိုက်ကော်မြို့နယ်ကဘီကင်းကော့ခူယာယီဒုက္ခတဲ့စခန်းကစစ်ဘေးဒုက္ခတဲ့ထောင်နဲ့ချီဟာရှမ်းနီရွာဘက်ကိုထပ်မံသိမ်းရှောင်နေရတယ်လို့စစ်ရှောင်ကော်မတီဝင်တူကပြောပါတယ်။
ဒီကျကတော့ပြည်နေရပြီးဒီစကင်းကောက်ခုခဲကျွန်တော်တို့ဒီမှာရှမ်းမြို့တောင်တင်ကနေတော့ရှိပြီကျွန်တော်ရဲ့ဒီတရားပြည်နယ်ရှမ်းနီရွာပေါ့လူဦးရေကကျွန်တော်တို့ဒီပထမပြည်ရဲ့မှာ1100ကျွန်တော်စကင်းကောက်ခုမှာစီပြေးကြောက်လို့ဆိုမှရှမ်းနီကဲကိုရောက်လာတာရှမ်းနီရောက်လာတော့လေအဲညအချိန်လို့အဲနေ့ချင်းလို့လုံးတန်လေးတနက်တန်လေးချာရပြီးမှဒီကျရောက်လာဖို့ရှိတယ်ကြောက်စနန်းဆိုင်နဲ့ရှိတော့ပေါ့
အဲ့ဒါလိုလက်နေကြီးတန်တွေကြောင့်ဆွေးနေကြတဲ့တချို့စစ်ဘေးဒုက္ခတွေတွေဟာမိုးပြင်းနယ်ဆက်ကအနောက်ဘက်တောင်ဒေသဘက်မှာတင်းရှောင်ဖို့ထပ်ပြီးထွက်သွားကြတယ်လို့လည်းသူကပြောပြပါတယ်။ကြားပြင်းနယ်ထဲမှာသလားလောက်ကြာပြီးဖြစ်တဲ့ပြေခါတိုက်ခိုက်မှုတွေကြောင့်လွိုက်ကော်မြို့နယ်ဒီမော့ဆူမြို့နယ်ဖရူဆူမြို့နယ်နဲ့ရှမ်းကယားပြည်နယ်ဆက်ကမိုးပြင်းမြို့ကဒေသခံ9000လောက်အိုးအိမ်ဆုံးခွာပြီးဘေးကင်းရကိုစစ်ဘေးတင်းရှောင်နေကြရပါတယ်ခင်ဗျာ
။နန်ကွန်းအိမ်ပြောပြခဲ့တာပါခင်ဗျာ။တစ်ဆက်ထဲမှာပဲချင်းပြင်းနယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြကြပါမယ်။ချင်းပြည်နယ်မင်းတပ်မျိုးကအေယာစစ်ရှောင်စခန်းအနီးကိုစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြားရောက်လာခဲ့ပြီးတဲ့နောက်စစ်ပြေးဒုက္ခသည်တွေထပ်မံထွက်ပြေးနေရတာကြောင့်နှစ်ဖက်လက်နက်မကန်ရနေမြေ safe zone မျိုးတတ်မှတ်ပေးဖို့လိုလားနေကြပါတယ်။မင်းတပ်ကစစ်ပြေးဒုက္ခသည်တွေအခြေအနေရန်ကုန်ကပေးဖို့တဲ့တင်ကိုတော့ကုသညုံကပြောပြပါမယ်ခင်ဗျာ
။ပြီးခဲ့တဲ့မီလ30ရက်နေ့ကစစ်ကောင်စီဘက်ကနေပြီးတော့ပစ်တဲ့လက်နက်ကြီးတချို့ဟာမင်းတပ်မျိုးအီယွာစစ်ဘေးရှောင်စခန်းကြီးကိုကြားရောက်ခဲ့တဲ့အတွက်စစ်ဘေးရှောင်သူတွေဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်။ Dilo chenwe jiao sibye dukha de yu dwe sif zong lu kore na pet lena makan yare nemi tamma bibu lulani ga pite lu mintam yu sibye shong sakan main komdi ga tawin shidu du ga khulu pyo ware.
Na pet lo mo no lena kain ta tu ma lena makan yare nemi o lo chung fik cha re nemi bo ala gu jino lo lula taong ta na ba chong le su lo jino lo yuwa gu tike lo la tae le jino lo tap ji ya ma jino piin piin le jino ni siya si do ma mo bu bido ma o jino lo ku le si si ni le jwa ma su yu nabda sepe te chung si di de မိုးရတီရလဲရောက်လာပြီမြေကျူတာတို့လမ်းကျူတာတို့ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ကဒီထက်ထပ်ပြီးပြီးမယ်ဆိုတော့ကျွန်တော်တို့မှာပြည့်စရာမြေမရှိတော့နေရာမရှိတော့ဒါကြောင့်မလို့ကျွန်တော်တို့ဆစ်ဆုံလို့ကျွန်တော်တို့လူချင်းနဲ့အတိုင်းသာသာတော့ဒီတကယ်ကပွဲစီတီကလည်းအထောက်ပတ်ပေးတယ်ဟိုကူညီပေးတယ်အနေထားပြီးတော့မှဟိုဘယ်လိုပြောမလဲစကားစကားလည်းဒါဘယ်လိုပြောပြပြနေနေကလည်းဒါခွင့်ပြုပေးမှလည်းဆစ
က်ရှိမှာတော့ EOR စခန်းကဒုက္ခသည်တွေဟာတခြားပြည်လူရစစ်ပီးရှောင်းစခန်းတွေကိုပြောင်းရွှေ့ဖို့ကြိုးစားနေတယ်လို့စစ်ပီးရှောင်း main committee ကတောင်းရှိသူတွေကပြောပါတယ
်။အစားတောင်းတဲ့အရင်ခက်ခဲတယ်ပေါ့နော်။ Number 7တွေနဲ့အရင်ခက်တော့စစ်ဆောင်တွေကကျွန်တော်တို့ဒီ mental မျိုးနဲ့ mental ဆန်ကိုကျွန်တော်တို့ရှိတဲ့ကြွာဖက်တီကိုသူတို့နာနေကြတယ
်။စစ်ကောင်စီဘက်က mental မျိုးပေါ်မှာစစ်ပီးရှောင်းစခန်း10ခုဖွင့်ထားပြီးမဲ့တိုက်ပွဲတွေဖြစ်လို့မြို့ပေါ်ကနေပြီးတော့ရှောင်နေကြရတာမို့လို့မြို့ပေါ်ကစစ်ကောင်စီဖွင့်တဲ့စခန်းတွေဟာအကျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်။အဲ့စခန်း10ခုမှာလာရောက်ခိုးလုံသူ100လောက်ပဲရှိပါတယ်။စစ်နတ်ထုတ်ဖော်သူတချို့ကဧပြီလတုန်းကစစ်ကောင်စီကဖမ်းဆီးသွားပြီးတော့မြို့ကန်တွေပြန်လွှတ်ပေးဖို့တောင်းဆိုရကနေပြီးတော့ပြည်လည်မှုမရပဲနဲ့ဧပြီလ25ရက်နေ့မှာမြို့ကန်စနပြသူတွေနဲ့စစ်ကောင်စီတပ်တွေစတင်ပစ်ခတ်မှုတွေရှိခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေကြောင့်စစ်ကောင်စီကမိတပ်မျိုးကိုစစ်အုပ်ချုပ်ရေးကျင်ညာပြီးတော့တိုက်ပွဲတွေပြင်းထန်လာတဲ့နောက်ပိုင်းမှာမြို့ခံတွေဘက်ကဘီလိုရာနီနာကြီးရော်တွေမှာထွက်ပြေးခိုလုံနေရပါတယ်။လက်ရှိအချိန်ထိမင်းတပ်မျိုးအနီးမှာစစ်ဘေးရှောင်စခန်း50နီးပါးရှိပြီးတော့ဒုက္ခသည်တပေါင်းကျော်ထွက်ပြေးခိုလုံနေရတာပါ။တစ်ဆက်တည်းမှာပဲပြီးခဲ့တဲ့မေလ28ရက်နေ့ကကြီးရော်ကာကွယ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်တာရှိခဲ့တဲ့မကွေးတိုင်းဂန်းကောခိုင်တဲကရဲလှနှန်းခါရေရှင်မရွာတွေကိုဒီကနေ့ဂျွန်လ1ရက်နေ့နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေရောက်လာတဲ့အတွက်ဒေသခံရွာသားတွေထွက်ပြေးတင်းရှောင်နေရပါတယ်။ဒီအချိန်နဲ့ပတ်သက်လို့နှန်းခါရွာသားတူကခုလိုပြောပါတယ်
အကုန်လုံးသူတို့ရွာတွေကအဲ့ကိစ္စရောဝင်ရှာမရောလို့ဆိုရင်မှအကုန်လုံးရှောင်တိတ်နေကြတယ်ခုကတော့ကျန်တဲ့ရွာတွေကတော့မဝင်ခဲ့ဘူးပြီးတော့ခုကတော့နှမ်းခါရွာရောက်တော့နှမ်းခါရွာမှာညကိုမှုတုတ်တော့ခါရွာရွာထိတ်မှာမီးတွေမပြေရထားလေကြဦးမေဒလန်ရဲ့ပြည်သူတီးအဖွဲ့ဝင်တွေကကိုဟက်ချစ်တစ်စီးနေအဲ့ဒါကစစ်ကား3စီးနဲ့တူတူရခုရွာထိတ်မှာရထားလေကြမီးတွေပြေ
မေလ28ရက်နေ့နေ့လယ်ပိုင်းကရဲလှရွာနီးပါးစီတီအမ်လုတ်တဲ့သူတွေကိုလာရှာဖို့ကလေးကနေပြီးတော့တက်လာတဲ့စစ်ကားတွေကိုကြေးရွာကကွေအဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ3ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ကိုတန်းညုံဦးပြောပြပေးခဲ့တာပါခင်ဗျာဗီအိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပါမယ်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းတရားမဝင်ခိုးဝင်လာသူနိုင်ငံသား 3,000 ကျော်ဖမ်းမိခဲ့ရမှာမြန်မာနိုင်ငံသားက 1,000 ကျော်ပါဝင်ပါတယ်လူမှန်ခိုးပွဲစား300နီးပါးကိုလည်းထိုင်းအစိုးရကဖမ်းဆီးအရေးယူခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ခင်ဗျာ
ထိုင်းနိုင်ငံမှာ2020ခုနှစ်ဇူလိုင်လ1ရက်နေ့ကနေ2021ခုနှစ်မေလကုန်အထိ17လအတွင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားတွေအပါအဝင်ဖမ်းမိသူပေါင်း 32,500 နီးပါးရှိခဲ့ပါတယ်။လူမောင်ခိုးပွဲစား282ဦးကိုလည်းဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးထိုင်းကာကွယ်ရေးဝန်ကြီးဌာနမှမေလ31ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်ချုပ်ခွန်ချီတန်တဝါနစ်ကပြောကြားသောက်ခဲ့ပါတယ်။တရားမဝင်ဝင်ရောက်လာလို့ဖမ်းမိတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတွေအများဆုံး1000ကျော်ပါဝင်ပါတယ်မြန်မာနဲ့တခြားအိန္ဒိယချင်းနိုင်ငံတွေကတရားမဝင်ရွှေ့ပြောင်းလုပ်သားတွေဖြစ်ကြတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ
်သူကာဝေးဝန်ကြီးဌာနထုတ်ပြန်တာလေ
အ
ဲသူတို့အနေနဲ့ဟိုဟာပေါ့မေလကုန်ဒီဖမ်းမိရဲ့အားလုံးပေါ့ဟိုဟုတ်ပါဘောပြန်မဝင်ဖမ်းမိရဲ့လူအလုံးပေါင်း3000ကျော်ဆိုပြီးပြောရလေအဲ့တည်းကမြန်မာကတော့အများဆုံးအဲ15000နဲ့393ပေါ့ဒုတိယအများဆုံးကကမ္ဘောဒီးယားနဲ့နောက်လာဟိုနောက်မလေးရှားအနေနဲ့ပါတယ်နောက်ကျန်တဲ့လူတွေနဲ့ပါတယ်ပေါ့အဲ့ဒါသူတို့ကဟိုဒါဗာလဲအခုဒါသူတို့အစီရင်ခံတာကာဝေးဝန်ကြီးဌာနထုတ်ပြန်တဲ့အစီရင်ပေါ့လေအဲ့ဒါနေသိရတာအာသူတို့ဒီဖမ်းမိရဲ့အထက်မှာတရားမဝင်အဲ့လိုမျိုးနေဆက်တရားနေပြီးတော့ဒီဖမ်းတဲ့ကိုခိုးဝင်တဲ့လူတွေပေါ့နော်သ တို့ထိုင်နေဒါပေမဲ့ဒီထဲမှာတော့ပြည်ပြည့်ရဲ့ထဲမှာတော့ဟိုကပါသေးတာပေါ့ဒီလူမောင်ကိုကူးတဲ့ဟိုလူမောင်ကိုသမားပေါ့အဲ့ဒါလည်းပါပေါ့လူမောင်ကိုသမားကတော့တို့ပြောတာဒီထဲမှာတော့200ကျော်ပေါ့နော်တို့ပြော
ထိုင်းကာဘေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာကတော့လက်ရှိမှာတော့ထိုင်းနိုင်ငံကတရားမဝင်ခိုးဝင်မှုတွေကိုထိန်းချုပ်နိုင်အောင်ထိုင်းမြန်မာနယ်စပ်တစ်လျှောက်နယ်စပ်လမ်းကြောင်းတွေမှာတပ်ရင်းတပ်ဖွဲ့တွေတိုးမြှင့်ချထားပြီးမောင်းသူမဲ့အဝေးထိန်းဒရုန်းကင်းထောက်ရင်ငယ်တွေကိုအသုံးပြီးနယ်စပ်လုံခြုံရေးကိုစောင့်ကြည့်စစ်ဆေးနေတယ်ဆိုပြီးပြောကြားသွားခဲ့ပါတယ်နေဆက်လန်းတွေကနေတရားမဝင်အလုသမားတွေအများအပြားဝင်ရောက်လာနေတာဟာလောအခတက်တာတဲ့အလုသမားတွေကိုအလုခိုင်းကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်လို့လဲထောက်ပြပြောဆိုသွားပါတယ်တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့ထိုင်းအစိုးရကဥပဒေသစ်တွေချမှတ်ပြီးမိလာထဲမှာကြက်ကြက်မက်မက်ဆောင်ရွက်နေပါတယ်ထိုင်းနိုင်ငံကကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေအတော်အလာအလုံးကို2020မတ်လကတည်းကပိတ်ပင်ထားတာဖြစ်ပါတယ်အခုလိုမျိုးထိုင်းဘက်ကတားမြစ်ထားတဲ့အတွက်မြန်မာနိုင်ငံကအပါအဝင်ထိုင်းနိုင်ငံထဲမှာအလုလုချင်ကြတဲ့အိန္ဒိယချင်းနိုင်ငံကသူတွေဟာရတဲ့နည်းနဲ့ထိုင်းနိုင်ငံဘက်ကိုဝင်ဖို့ကြိုးစားနေကြတာပါဒါရင်မကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းစစ်ကောင်စီကဖမ်းဆီးအရေးယူမှာကိုစိုးရိမ်လို့ထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေလည်းရှိနေပါတယ်စစ်ကောင်စီကအာဏာသိမ်းခဲ့တဲ့၄လအတွင်းမှာထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံဘက်ကအမြောက်အများဝင်ရောက်လာနေကြတဲ့အတွက်ဒီလပိုင်းတွေအတွင်းမှာပဲဖမ်းပြီးတဲ့မြန်မာနိုင်ငံသား3000တဲ့မနည်းရှိပါတယ်ရှင်
မအေးမှာပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပြပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့အင်္ဂါညသကပိုင်းအစီအစဉ်နဲ့စပါမယ်ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားအများအပြားဟာစာဝန်တွေအခက်အခဲတွေနဲ့ပိုရင်ဆိုင်နေကြရပြီးခွဲခြားဆက်ဆံတာတွေနဲ့လည်းကြုံနေကြရတယ်လို့ရွှေ့ပြောင်းအလို့သမားအရေးလှုပ်ဆောင်နေသူတူက VOA ကိုပြောပါတယ်ကိုမီကင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အမိမဲ့သားရင်းနှဲငါလိုအာကိုအာထာမဲနေကြရတယ်လို့လဲရွှေပြောင်းအလို့သမားအရေးလှုပ်ဆောင်နေတဲ့ရောင်ကြီးဦးအလို့သမားများအဖွဲ့ကရုံတာဝန်ကဥမိုးကျော်ကပြောပါတယ်ကုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဥမိုးကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ VOA ကနေပြီးတော့ကျွန်တော်တို့ကလည်းအခုလိုမျိုးမေးမြန်းတဲ့အတွက်သူရဲ့ကျေးဇူးတင်ပါတ
ယ်ကျွန်တော်ရဲ့ပထမဦးဆုံးမေးခွန်းကအခုအထိုင်းမှာကကိုဗစ်တတိယလိုင်းဖြစ်နေတယ်။တခါမြန်မာရွှေပြောင်းလူသမားတော်များများလည်းပဲကိုဗစ်ကူးခံနေရတယ်ဆိုပြီးတော့ကျွန်တော်တို့နေ့စဉ်လိုသတင်းတွေရတယ်။ဆိုတော့ကိုမိုးကျော်ပြောပြပါအောင်ထိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျ။
အထမောင်းဆုံးပေါ့ဒီကိုဗစ်တတိယလိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေဖြစ်ကြတဲ့လို့ပေါ့နော်မြန်မာရွှေပြောင်းလူသမားတွေကြားထဲမှာလည်းကူးဆက်မှုဖြစ်တယ်ပြီးရင်အိန္ဒိယကနေပြီးတော့ကျွန်တော်ကိုဗစ်ဟောပေါ့လေရိုးွားပေါ့ရိုးမတူတဲ့ဟာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်။အာ15ရောက်တွေ့ရှိတယ်ဆိုပြီးစပြီးတကယ်တက်လာတာလည်းစပြီးကြတယ်။တို့နိုင်ငံလုံးမှာရှိတဲ့ရွှေပြောင်းလူသမားတွေဈာထဲမှာပေါ့တို့ရိုက်ခတ်မှုတွေရှိတယ်။အဲ့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းလုံးကတော့တိတ်ထိတာလည်းမလို့ဒုတိယလိုင်းရဲ့အာတတိယလိုင်းရဲ့မှာကတော့တော်တော်ကျွန်တော်တို့ရွှေပြောင်းလူသမားတွေတော်တော်များများလေးကူးဆက်ခံရတာကိုတွေ့ရတယ်။အဲ့ဒီအချိန်မှာကူးဆက်ခံရတဲ့အော်စားလေးပေါ့နော်ဒီခရိုင်လေးဖြစ်နေသူတို့ကကျင်ညာထားတာရှိပါတယ်အဲ့ဒီခရိုင်လေးကကျွန်တော်ပြောမယ်ဆိုလို့ရှိရင်တတိယလိုင်းမှာဆိုလို့ရှိရင်ခရိုင်လေးကျင်ညာတဲ့အခါမှာအရန်ထူးကြားတဲ့ပေါ့နော်ခရိုင်လိုက်ကိုခွဲကြပြီးတော့ကျင်ညာထားတာရှိပါတယ်ဘန်ကောက်ကိုခြေကျပြီးတော့ကျွန်တော်တို့ပြောမယ်ဆိုဆယ်ခရိုင်ပေါ့နော်ဒီကူးဆက်မှုတွေအများဆုံးဖြစ်တဲ့ခရိုင်လေးဖြစ်နေတက်လက်ထားတာရှိပါတယ်ဘန်ကောက်ပါတယ်စမုတ်ပကန်ပါတယ်ချုပ်ဂူရီလွန်ထဘူချင်းမန်စရတန်စမောစာကောနခုံပထုံဆုံးခါဖက်ဘူရီဆိုပြီးတော့ကျွန်တော်တို့ဒီဆဲခရိုင်ကိုဒါကူးဆက်မှုလုံးအမြင့်ဆုံးဖြစ်နေသူတို့ထိုင်းနိုင်ငံကနေပြီးတော့ဒါတမန်ရုပ်ဌာနနေပြီးတော့တရားဝင်ထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီဂျိုင်းနဲ့ထဲမှာပဲကျွန်တော်တို့တတိယလိုင်းမှာပေါ့ဒီကျွန်တော်တို့ပြီးခဲ့တဲ့ဒီရက်ပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီ9လပိုင်း26ရက်ဒီနေ့မှာဆိုလို့ရှိရင်ဒါဒီဖက်ဘူရီဘက်မှာရှိတဲ့လက်စစ်ဆယ်ရုံမှာဒီလိုရှင်ဒါကိုဗစ်ဖြစ်တဲ့အခါမှာဟာလားမြန်မာရွှေပြောင်းအလို့သမား1400နီးပါးလောက်ကကိုဗစ်ရောဂါကိုဆက်ခံရဲ့ဒီလိုသတင်းတွေထွက်လာတယ်။ဒါနဲ့ကျမှလည်းအဲ့ဒီဆယ်ရုံကတကယ်ဆိုလို့ရှင်မြန်မာရွှေပြောင်းအလို့သမားကျွန်တော်တို့6500ကျော်ရှိပါတယ်။ပြောမယ်ဆိုရှင်6500ကျော်ရှိတဲ့အထက်မှာ1400ကျော်ကူးခံရတယ်။ပြီးပြီဆိုလို့ရှင်အဲ့ဒီကူးဆက်မှုတွေရဲ့ဟာဒီခေတ်ကဘယ်လောက်ကြီးသွားလဲဆိုလို့ရှင်ဒါရွှေပြောင်းလူသမားတွေဈာထဲမှာ
ကိုဗစ်ကပုံမှုတွေမျိုးတောင်မှာရောက်ခံရတဲ့အခြေအနေလေးကြည့်လို့ဒီတိုင်းလည်းကျွန်တော်ဖြတ်မိလိုက်ပြစေကိုမျိုးဆိုတော့ရေပြောင်းလို့မှာရည်နေနေကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာယူဆိုင်ပြီးတော့လိုင်းနာနေထိုင်ရမယ်စီကံတတ်မှတ်ချက်တွေအတိုင်းကိုလိုင်းနာနေထိုင်နေကြပါရဲ့လား
ကျွန်တော်တို့လက်လမ်းကြီးရဲ့ကျွန်တော်မဲဆောက်ပြီးဆိုလို့ရှိရင်ခိုင်းနိုင်ငံနဲ့ဟိုဝင်နဲ့ထွက်တဲ့အပေါက်လူအများဆုံးပူးတန်းဆက်သွယ်နေတဲ့အပေါက်လို့ပြောလို့ရပါတယ်။ဟာခိုင်းနိုင်ငံလေးကိုဝင်ရောက်ပြီးလုပ်လုပ်ပဲလို့ရှုပ်ကြောင်းလို့မှနေတဲ့အများဆုံးဝင်ရောက်နေတဲ့ကုန်သေးတွေဟဲ့လားဒီမနေ့ကညတယ်ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒါအမှန်တန်စီကားနေနေရပါလူဝင်ထွက်များနေန ဒီပေါ်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်၄ပေါက်ရှိတယ်နေရာတစ်ခုပါဆိုတော့ကျွန်တော်ကလန်းပြည်နေရာဒီမှာလေကျွန်တော်ရှုပ်ကြောင်းဒီမားတွေဒီအဲ့ဒါဒီဟိုရှုပ်ကြောင်းဒီမားကြီးလုံးဆောင်နေတဲ့ဒီမားအေးကိုကြီးကြီးကျမ်းမာကြီးကိုကြီးကြီးနေပြီးတော့တကယ်ပဲမက်ဒီဟာချောက်ပြီးခွာပြီးတော့နေထိုင်ရမယ့်အားလေးဈေးတွေသွားတဲ့ဆိုလို့ရှိရင်အဲ့ဒါမက်ဒီတက်ပြီးတော့ပြင်နေတော့လည်း
ဟုတ်ကဲ့ခင်ဗျာဆိုတော့ဘလိုပဲဖြစ်ဖြစ်ဟလာသူများနိုင်ငံမှာအလုပ်လာလုပ်ရတယ်အဲ့ဒါအပြင်အခုလိုမျိုးကပ်ဘေးယောဂါကြီးကပ်ယောဂါဘေးနေရင်ဆင်ကြရတယ်ဆိုတော့ခက်ခဲပြီးရှိချမှာပါပဲဆိုတော့အဲ့ဒီထဲကမှာလူဘွားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာ
ဒီကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာအဓိကရင်ဆိုင်နေရတဲ့ခုပိကာလာနဲ့ပဲကယောဂါဖြစ်နေတယ်ကာလာနဲ့ပဲလို့ခင်ဗျာအလုပ်ကမှလူဘွားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာဒီကရင်ဆိုင်နေရတဲ့ခုပိကာလာနဲ့ပဲကယောဂါဖြစ်နေတယ်ကာလာနဲ့ပဲလို့ခင်ဗျာအလုပ်ကမှလူဘွားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကို င်းလူသမားတွေမှာစောင့်နေကြီးအခက်ခဲကြုံလာရတယ်အဓိကတော့ပြီးဆိုလုပ်ငန်းဝင်တွေမှာပုံမှန်အလုပ်တွေမဆင်းရတဲ့ခက်ခဲတွေကြုံလာရတယ်ဒါအဓိကပထမဦးပြဿနာပေါ့နော်ပထမဒီပြဿနာတွေရဲ့လုပ်ငန်းကိုကောင်းကောင်းမမဆင်းရဘူးသူတို့ရဲ့ဝင်ငွေရော့ကျလာတဲ့အပေါ်မှာစောတော့ပြောတယ်30%ထဲမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့သူတို့ပို့သူတို့ကာကွယ်ဆောက်ရှောက်မှုကိစ္စတွေပေါ့ဥပမာဆိုလို့ရှိရင်ဒီဘုံတော့ဆိုလို့ရှိရင်အခန်းတခန်းမှာလူသမား3ယောက်နေတယ်ဆိုလို့ရှိရင်ဝင်ငွေနေလာတဲ့ခါကျတော့သူတို့လူသမားတန်းရည်စုနာတယ်ပတ်စံပေးရတာပေါ့နားတဲ့ခါကျတော့9ယောက်ဖြစ်လာနိုင်တယ်ဒါကသူတို့ဒုတိယပိုင်းမှာလည်းသူတို့တွေ့ထားတယ်တွေ့ရှိချက်ပါတချို့လုပ်ငန်းဝင်တွေကနေပြီးလှုပ်ရှားလိုက်တဲ့လုပ်ငန်းလုပ်သမားတွေအများကြီးပါတကယ်ကိုအန္တရာယ်ရှိတဲ့အစုပြုံရတဲ့နေရာတွေကိုတတ်တွေ့ပ
ါ
ဒါပထမပိုင်းမှာပထမပိုင်းဒုတိယပိုင်းတော့ဒီလိုချိန်မျိုးတွေတွေ့ရတယ်ဒီချိန်မျိုးတွေကနေတော့ဟာလာကျော်လွန်မှုဆိုကျွန်တော်တို့ကကူညီဆောက်ဆောင်နိုင်တာလာပိုင်းလုပ်မယ်ဆောက်ဆောင်နိုင်တဲ့ခါကျတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိရဲတချို့ဆိုလို့ရှိရင်ဟာလာနေရင်းဒီသားမှာသူမိဘတွေရှိရင်နေရင်းဒီသားတွေပြန်သွားတာလည်းရှိတယ်ဒီလိုခက်ခဲလို့တွေကြုံရပါတယ်
ဒီကစားရေးတောက်ရေးအပြင်ခုနကဝင်ဝင်နေလာတော့လာပို့ပြီးတော့စွတ်စွဝေးလူပို့ပြီးတော့စုနေရတဲ့အခါပို့ပြီးတော့ကြက်ကြက်တက်တက်နဲ့ရောကပူကူနဲ့ပို့ပြီးတော့အန်ဒီများလာတာပေါ့နော်ဆိုတော့ဒီထိုင်းအနာပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးတဲ့မြန်မာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံနေဆိုပြီးဟိုဘက်ကဆိုရင်ဇာနာပြကြတဲ့တရင်ကျွန်တော်တွေ့လိုက်ပါတယ်ဆိုတော့ကိုမှုကျော်ကြီးတကယ်ပဲထိုင်းအနာပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့မြန်မာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလားသူတို့ကဗီယူတစ်ဆိုင်လုတ်ပေးတာတွေရောမရှိဘူးလားဗျဟု
တ်ကဲ့အဲ့မှာကျွန်တော်တို့နှစ်ပိုင်းကျွန်တော်ပြောကြရရှိပါတယ်ပထမတစ်ပိုင်းကတော့စောတော့မီးခွင်းထဲမှာပါတဲ့အတိုင်းပဲမြန်မာရွှေပြောင်းအလူသမားတွေကိုဗစ်ရောဂါကူးစက်ခံတဲ့အခါမှာခွဲခြားမှုရှိပါသလားဆိုလို့ရှိရင်တကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်နောက်ဒုတိယတစ်ပိုင်းကကျတော့အဲ့လိုမျိုးခွဲခြားမှုရှိနေတဲ့နေရာမှာပဲခွဲခြားမှုမရှိတဲ့ထိုင်းနိုင်ငံကနေပြီးကိုချင်းစာတဲ့ဒီအလူသမားတွေပေါ်မှာကိုချင်းစာပြီးတော့တောက်ထားတဲ့ဒီအုပ်စုတစုတွေရှိတယ်အဲ့ဒါဘာကိုပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့ကအဲ့ဒါပြောမယ်ဆိုရင်2020ဒီဇင်ဘာလမှာဟာဒီဇင်ဘာလ24ရက်နေ့ကမှာဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဗဇွန်နေ9နေ့ရောက်ချတယ်ပြည်내ဗဇွန်နေ9နေ့ရောက်ချတယ်ဟာဒါနာမည်ကြီးပါဒီမှာအချိန်မှာဆိုရင်ဒီဈေးကြီးထဲမှာအခုဆက်ပြန်ပေါ်တဲ့အခါမှာတကယ်လို့ထိုင်းနိုင်ငံတွင်းမှာရှိရတောင်းရှိရဟာဝင်ကြီးချုပ်ကိုယ်တိုင်ကတော့၎င်းပြီးပြီဆိုလို့ရှိရင်ကျမကြီးဒီဌာနကတော့၎င်းဓမ္မကြီးကြောက်ကူးနေလဲဆိုတဲ့ပုံစံမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာ တကယ်ပဲထိုင်နိုင်ငံတော်မှာကျွန်တော်မြန်မာရှိကောင်းလူမတွေခြားထဲမှာပြန်ရိုက်ပါတယ်။အဲ့ဒီနောက်ဆက်တွဲတွေမှာဒီဗန်ဒီထဲမှာမြန်မာရှိကောင်းလူမတွေဝင်ရောက်ခွင့်မရှိတာ၊စားတော့ဆိုင်တွေမှာမြန်မာလူသမားလူမျိုးဝင်လို့မရတာ။အခြားလူမှုနယ်ပယ်အတိုင်းဝိုင်းတွေမှာမြန်မာစုဝင်ရဆိုရင်စားလိုက်လို့တော့တတ်ကြတဲ့အခြေအနေတွေရှိပါတယ်။ဒီအပိုင်းကိုဖြေပြောင်းဖို့အတွက်တစ်ဖက်မှာရှိတဲ့ကျွန်တော်မြန်မာရှိကောင်းလူသမားတွေကိုကူချင်းစားတဲ့ဒါဒီနားလေစာနာထောက်ထားမှုရှိတဲ့ကထိုင်းလူတိုင်းဝိုင်းရနေပြီးတော့မီဒီယာတွေထဲမှာပြန်တုံ့ပြန်လည်မှုအတွက်ကျွန်တော်ရှိကောင်းလူသမားတွေဂျာထဲမှာရှိတဲ့ခံစားချက်တွေဘယ်လိုရှိပါလဲ။ဟာမြန်မာပြည်သားတွေအနေနဲ့လည်းဒီယောဂါကိုအဲ့ဒါဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လေကျူတင်ကာဝယ်မှုတွေလုဆောင်နေဆိုတဲ့စစ်ကံလမ်းမှုတွေရှိတယ်ဗီဒီယိုဖိုင်တွေပြဖို့ပြင်ဝင်အားသူတောင်းဆိုပြီးတော့မီဒီယာတွေမှာကြေကြေလည်လည်ဖြစ်အောင်ပြန်ပြီးတော့ကြတော့ပေါ့နော်မြန်မာပြည်ဆန္ဒထောက်ထားမှုရှိအောင်လုပ်ပြီးတဲ့ program တွေပေါ်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်နှစ်ပိုင်းပြောမယ်ဆိုဒီပိုင်းကအဲခွဲခြားဆက်လက်မှုရှိတယ်ဒီပိုင်းကကျွန်တော်တို့လူသမားတူနားလေတဲ့ဖြူကောင်းလူသမားတွေကဘဝအခြေအနေမှန်ကြီးနားလေတဲ့အာဒီ community ကနေပြီးတော့ကျွန်တော်တို့ဆန္ဒထောက်ထားမှုတွေရှိတယ်ဒီလိုပြောလို့ရပါတယ်
တော်သေးတော့ပေါ့နော်တစ်ဖက်မှာဟလာတာဝန်ရှိတဲ့လူတွေကိုယ်တိုင်ကိုကမြန်မာရွှေပြောင်းလူသမားတွေကနေပြီးတော့ဒီယောဂပူစသလိုဖြစ်တယ်စသလိုမျိုးပြောတဲ့အချိန်မှာတိုင်းလူလူဓာတ်ထဲမှာလည်းပဲဟလာရွှေပြောင်းလူသမားတွေပေါ့သဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိပြီမဲ့တစ်ဖက်မှာကိုယ့်ကိုယ်စာနာထောက်ထားပြီးတော့ကိုယ့်ရဲ့အခွင့်အရေးတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်အဲ့တော့အခုကမြန်မာနိုင်ငံမှာကအာဏာသိမ်းထားတဲ့အချိန်ကြီးပေါ့နော်စစ်တကအာဏာသိမ်းထားတဲ့အချိန်ကြီးဆိုတော့ကိုမိုးကျော်တို့လိုဒီထိုင်းကနေမှရွှေပြောင်းလူသမားကြီးလုပ်နေတဲ့လူတွေအတွက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလိုအပ်ကြရတာဘယ်လိုအခက်အခဲတွေပိုတွေ့လာရတာမျိုးရှိလဲ
။ဩကျွန်တော်တို့ဒီထိုင်းနိုင်ငံတမန်တရားမှာကြောက်နေတဲ့ရွှေပြောင်းလူသမားကြီးအကုန်လုံးကလည်းမြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားတွေဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားကထိုင်းနိုင်ငံထဲမှာရှိရှိ3တန်းဝင်းနဲ့4တန်းလောက်ရှိတယ်။ဒါဒီ NGO တွေအလုပ်သမားကြီးလုပ်ဆောင်နေတဲ့ပြည်သူတွေစေရတယ်ကိုသိရပါဆိုတော့ကြတော့ DDP ကြီးကမြမပြည်မှာအာဏာသိမ်းလိုက်တဲ့အခါမှာသူတို့ပြောနေကြတယ်သူတို့ကလည်းသူတို့ဘဝအတိုင်းတွေတန်လျပြီးပြောက်ဖို့ပြန်ဂျားထဲမှာဘာရတာကိုပတ်တည်တယ်ဆိုစနစ်ကကာလာပေါ့ရတားနဲ့ဒါစစ်စွန်းနဲ့ဦးသိန်းစိန်နဲ့ဒါရတားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီအဲ့ဒါမျိုးကိုလမ်းပေါ်ကိုတက်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလာဖြစ်တယ်ကျွန်တော်အဲ့ဒီအစိုးရကပြီးတော့အများကြီးနိုင်ပြီးတော့ကြတော့55ဒီပေါက်ပြရတယ်အစိုးရဖြစ်လာတယ်ကာလာဒီမှာအလုပ်သမားတွေကကိုယ်ငင်းငင်းနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေကိုသွားလို့ရတာလေအခုရဲ့ဒေတာရင်းကိုပြန်ပြီးတော့မိတ်ဆွေတွေဟာရှင်လို့ရတယ်ဟာကိုယ့်ရဲ့ဒေတာကိုတိုင်ဝမ်ကြီးကပြန်လည်ပြည်လာပြီးတော့အနာဂတ်ဒီမဲ့ချက်ကိုရှိလာသူတို့စုပေါင်းလာတဲ့သူတို့ရဲ့ချင်းနေတာတွေဟာတိုင်းပြည်မှာပြန်ပြီးတော့ဒေတာတွေလုပ်ပိုင်စားတော့မှုဆိုရင်အိမ်မက်တွေရှိအဲ့ဒီအိမ်မက်တွေကအာနာသိမ့်နေတဲ့ခါမှာရိုက်ချူတာရတဲ့ခါမှာသူတို့တိတယ်သူတို့ကိုယ်ရဲ့ဘာတွေခက်ခဲလာလို့ဥမာပြီးဆိုသူ့ခက်ခဲပြီးဆိုလက်ထောက်နစဲ၃လပိုင်းအနေနဲ့မီယံရင်းကျလူသမားတွေအရှင်းပြချောမှုဆိုတာပြန်နိုင်ရေးအတွက်ဆိုပြီးအမှတ်နဲ့ကစားသိတာမျိုးပြီးတော့ကျွန်တော်တို့ရှီကောင်းလူသမားတွေရောက်ကြည့်လူသမားများအဖွဲ့ပါတယ်ရှီကောင်းလူသမားတွေကဗိုလန်တီယာတွေသွားလုပ်ကြတာအဝေးရနေပြန်လာတဲ့လူသမားတွေရောဂါပြရတီးပြင်းပြီးတော့အဲဒါတကယ်ပဲကိုဗစ်စီးရတဲ့အနေနဲ့ဟလာဒီနေဆက်မှာနေထိုင်ပြီးတော့အဖက်ကန်းကိုအရှင်းပြချောမှုဆိုတာကုနိုင်ရေးအတွက်အားကိုးစားသူ့လူထက်တဲ့အဲဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ကျခဲ့တဲ့ဟလာဒုသမတန်ရရှိမကြည့်ပေါင်းစောတဲ့ခါမှာအရင်အောင်လို့အရင်အစီအစဉ်ချောင်းလို့အခုတာလာလေးကြာတော့အခုပိတ်တယ်ပိတ်လိုက်တယ်အာဂါလာပါးကြီးငားရည်ရဲ့ကြီးညာနဲ့နှစ်ရက်ကိုမှ200ပဲသွားလို့ရတယ်အကန့်အသတ်ကြီးလာဒီဘက်မှာကားပြန်ဒီဘက်မှာဟလာကိုဗစ်ရောဂါကြီးစစ်ဆီးတဲ့အခါမှာလည်းပိုက်ရင်းဝင်တဲ့ကာလာတွေပုံလုံးကိုပုံကြသည့်တွေပုံခန်းလို့အဲ့လိုဖြစ်သွားတယ်ဒုက္ခဒုက္ခတွေနဲ့မြန်မာနိုင်ငံထဲမှာလည်းကိုဗစ်ရောဂါကြီးဒုက္ခဒုက္ခတွေနဲ့ငြိမ်းရင်းကိုပြန်လာတဲ့ဒုသမားတွေဒီပင်းကျွန်တော်မျက်စိရှိမှာအစိုးရချောင်းကိုကြည့်ပြီးတော့ဒုက္ခဒုက္ခတွေရောက်နေတဲ့အခြေအနေကိုကြောက်ရတာဒါက2020နဲ့2021အာနာသိန်းနဲ့ကာလာလေးစကူးမဲ့ဘူးကာလာလေးမှာလူကမာတွေခံစားရရတဲ့ဒါတိရကမျိုးမျိုးရှိတယ်။အဲ့ဒီတိရကမျိုးမျိုးရှိတယ်အခုဆိုလို့ရှိရင်ပိုက်ကင်းဝင်နေပြီးကိုယ်ပုံကြောင်းလေးနဲ့ခံရအောင်လေပြီးရင်အကတ်တည်းနဲ့လက်ခံနေဒါဆိုဒီဘက်မှာလူ800လောက်တရက်ကတော့ကျွန်တော်အဲ့ဒီအခြေအနေပြထုတ်ပြီးတရက်ကဖုံးဆက်လိုက်တဲ့အခါမှာလူ800လောက်ကဘယ်နေလို့နေရမလဲဒီချက်ကလူသမားရှိရတာပေါ့အဲဒီလိုအချိန်မီဖြစ်လာတာပြီးခဲ့တဲ့အနှစ်တောင်လာလို့ရှိ
ဟုတ်ကဲ့ဒီ
ကကူသွားတဲ့လူသမားတွေအကုန်လုံးကမြေရင်းဒေသကိုပြန်လိုက်တယ်ကိုဗစ်စစ်တာတွေကလည်းလကားပိုင်းတွင်ဝင်တဲ့အခါမှာလည်းထောက်ပံ့နေတာပြီးနေတာပြီးနေတာနေအစင်ပြီးချောမှုရဖြစ်စဉ်ဖြစ်ခဲ့တာ
ဗရင်း
မီဒီယာကျွန်တော်အားလုံးကြည့်လို့ဖြစ်ပါတော့
ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအခြေအနေမှာကတော့လူသမားတွေအတွက်ကောလူသမားအရေးလုံးနေသူတွေအတွက်ကောအကုန်လုံးအတွက် ခက်ခဲပူပြီးကြုံလာတဲ့အခြေအနေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုတိုင်ကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တစ်ပိုင်းရဲသားတစ်ပိုင်းအုပ်ချုပ်တဲ့ကာလရောတခါNLD အစိုးရအုပ်ချုပ်တဲ့ကာလတွေမှာတောက်လျှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းလူ့သမားရေးကိုတောက်လျှောက်လှုပ်လာတဲ့လူတူရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုရွေးကောက်ပွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်ကြည့်မယ်ဆိုရင်ရွှေပြောင်းလူ့သမားတွေအတွေ့ဘယ်လိုအစိုးရမျိုးအုပ်ချုပ်တာကပိုပြီးအထောက်အကူဖြစ်စေတယ်လို့ဘုမှုကျော်ကိုတိုင်မြင်ပါတယ်
အော်ကျွန်တော်တို့ဒီပေါ့ရောက်ချင်းသူမများအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့မှာကျွန်တော်တို့အကုန်ကာလတွေကနေပြီးတော့ချိန်ကြောင်းသူမတွေလို့ဆော်ပြီးတော့ပြည်သူတွေရတယ်ဟာဆရာနာသိင်းနဲ့ကာလတွေမှာတော့လာတာမိမမဲ့နော်တော့မိမမဲ့ဒီလိုတော့ပေါ့တော့ကန်ရတဲ့ဟာအနေထားဖြစ်အဲ့တော့မိမမဲ့တဲ့ခါကျညီငယ်ကားပေါ့ကွာသိတယ်ပေါ့အမေအမတန်မဟာလားတရားနိုင်ငံကဥပဒေအောက်မှာခတဲ့တလုံးကြားအထူးကောင်းတွေခံရအထူးကြီးခံရဟလားအသက်အန္တရာယ်ကြီးရရှာခံရတဲ့အခြေအနေမျိုးတွေဒါကျွန်တော်တို့ဘဝမှာမျက်မြင်ပြီးပြီးတွေ့ရတယ်။ဒီမှုတွေနဲ့တိုက်ပြီးဖြည့်ချင်းဆောင်ရွက်ခဲ့ရပါတယ်။ဟောဆိုတော့ကြတော့ဟုတ်ပြီ။ရတနာအစိုးရတက်လာတဲ့အခါမှာဒီမှုကြီးအစိုးရပေါ်ပေါ်ရတနာအစိုးရပေါ်ပေါ်ဒီလူကနေပြီးတော့ဆန္ဒနဲ့ဒီချက်ပြောင်းလိုက်တက်လာတဲ့အစိုးရလက်ထက်ဒီမှာဆယ်နှစ်ပြောပြောငါးနှစ်ပြောပြောအဲ့ဒီတက္ကသိုလ်အခုမှရလိုက်တဲ့ဥပမာလေးကိုပြောချင်ပါတယ်။ကျွန်တော်တို့နိုင်ငံသားဖြစ်ကြောင်းထောက်ခံစာတွားယူတဲ့အခါမှာရဲစခန်းကနေခိုင်းရဲစခန်းကနေခိုင်းမိတယ်မှာတက်တလာကြည့်ရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာဒီတိုင်းမှာအသွားပြီးတော့မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာကိုတိုင်းမှာသွားယူတာအချင်းစီစုကတစ်ချက်မှာတော့ဒီတစ်ခါမှာကြွယ်ရင်းအချောချောမှုမှုမရတဲ့လူဈာမှုတွေကျူးလာတဲ့ခါမှာအမတန်ခက်ခဲပါအချက်သားအစုကလက်ချက်မှာကျွန်တော်တို့ဟလာဒီတအလိုက်ကိုဟလာလူကမားဟလာဒီပြောမယ်ဆိုရှင်အောင်ကန်လေးလူကမားကြီးလည်းဆက်ဆက်ပြီးတော့ပြည်ကြီးရဲ့ဆက်ဆက်ပြီးတော့တိုင်းမှာတန်ရာရှိပြီးလူကမားတန်ရာရှိပြီးခန့်အားတဲ့သူတို့ကိုတိုင်းရဲ့ဒီဆက်သွယ်ရတာအဲ့ဒီစစ်တမ်းများတဲ့ခါကျွန်တော်တို့အခက်အခဲတွေဟာပြောပြပြီးဒီလိုတိုင်ရောကနေပြီးတော့အလုပ်ဒီလိုသမားတယောက်အမှုချက်မျိုးကိစ္စတင်းနေဒီကိစ္စမျိုးကိစ္စလုပ်ငန်းဝင်တွေမှာတည်ဆုံးရတဲ့ကိစ္စတွေမှာဟာနိုင်ငံသားဖြစ်ကြောင်းဟာတိုင်ရောကနေထောက်ခံရတဲ့ထောက်ခံစာရဲ့လိုအပ်တဲ့သူချက်ချင်းကချက်ချင်းရတဲ့အခါမှာကျွန်တော်တို့စောတော့ညံ့တာဆုံးရှုံးရတဲ့လူသမားတွေပြတ်ပြီဟာကျွန်တော်တို့ဖြင်းဆောင်ရတဲ့ကောင်အမတန်မှအစင်ကြီးချုံးမှုပါပြောချင်တာဆိုမိမရှိရဲ့ဆိုပြီးတက်လာအဲ့တော့စစ်စူရတဲ့ခက်ဒီရှောင်းလုံးမှာကျွန်တော်တို့မိမမဲ့လို့ပြောတာဘူးဒီဖော်မန်ဘူးဒီဖော်မန်ဘူးလို့ကျွန်တော်တို့လောကမကြီးလုပ်နေတဲ့ဒီနေရာကျွန်တော်တို့မှာဉာဏ်သာပူဇော်ရှိလောက်လဲပူဆောင်ရနေတာဖြစ်ပါအဲ့တော့ရတားအစူရတာဖြစ်လာမယ်တကယ်တော့နောက်ပိုင်းမှာလောကမကြီးဒီနိုင်ငံတကာကိုလွတ်နေတဲ့စမ်းပေါ့ပြီးပို့တဲ့နိုင်ငံကြီးပေါ့လောသားချင်းပြည်တွေပြီးပို့တဲ့နိုင်ငံကြီးက policy တကယ်ချမှတ်လုပ်တယ်ဆောင်ရနေတယ်ဆိုပြီးလုံးနိုင်ငံအတွက်တကယ်ကိုတည်ရဝင်နိုင်ငံသားကိုစီးပင်းနေဝင်လာမယ်တော့အဲ့ဒီဝါဒီဖြစ်ဖို့လေရတအစိုးရမှာတော့ကျွန်တော်ကိုယ်ပေါ်နေကျွန်တော်တို့အတိုင်ကျွန်တော်တို့ရှေ့ပြောင်းလို့တမားကြီးပူစားကြည့်ရတဲ့အတိုင်ကျွန်တော်တို့ကတွားရောက်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနကြီးမှာဆွေးနွေးပြီးပြန်ပြတော့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရခဲ့တာအဲ့တော့အခုလိုဟလာဆရာသားတင်းတဲ့ကားလာမှာကျွန်တော်တို့ဘူးဖတ်တော့ဘူးဘူးကိုယုံကြည်ရမယ်လူတမားကြီးကလည်းဘူးကိုပြောစီခြင်းကျွန်တော်ဒီလိုမျိုးကြီးရှိတယ်ဒီလိုမျိုးကြီးရှိတယ
်ဟုတ်ကဲ့ပါကိုမကျော်ခုနပြောသွားတဲ့ဟလာအမိနဲ့သားရင်းနှင်းကားလို့သူများနိုင်ငံမှာသူများနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ပြီးတော့ယူယူတတနဲ့ကိုဘွားရက်တီစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးအဆင်ပြေချုံးမွေ့ကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်။ဘုံမိုးကျော်တို့လည်းဘေးရန်တွေကင်းပြီးတော့လုပ်ငန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီရဒီလိုတော့ကြည်ကြည်တက်ပါတယ်။အခုလိုဆုတောင်းပေးတဲ့အတွက်ဆုတောင်းလို့ပြပါလို့ကျွန်တော်လည်းကျေးဇူးတင်ပါတယ်
ကိုကျော်ကျော်တင်စီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်လွန်ခဲ့တဲ့အနှစ်တရာကအမေရိကန်သမိုင်းမှာလူမျိုးရေးခွဲခြားမှုနဲ့ရဲရဲစစ်စစ်တပ်ဖြတ်မှုတွေပေါ်ပေါက်ခဲ့တဲ့အိုကလာဟိုမားပြည်နယ်တောလ်ဆာမြို့ကနှစ်ရာပြည့်အောက်မေ့ဝဲအထိမ်းမှအခမ်းအနားတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်တွားရောက်မှာပါသမိုင်းမှာကျွံပြုတ်အုပ်စိုးမှုနဲ့လူမျိုးရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ဖိနှိပ်မှုတွေဖြစ်ပွားခဲ့တာကိုမိမောင်းထိုးပြတဲ့အနေနဲ့အောက်မေ့ဝဲအခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားတာပါမရှဲကွင်းရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ခင်ဗျာ
မ
American Bianzu Ma, Lumui Yadbora Kolemuri Shinji Mawe, Ingani Ma, Tel Sago, Tamara Jubat and Toya Pushiware, Tel Sama Pipwagere, Jempamuri, Twin, Luban Toma Joti Sunga Biro, Dite Sundurego, Sula Pionle, Mun and Tare Lu, Yusare Niago, Dupovo, Lunganri, Milkonsiga, Piansavo, Shiniware. Atasagone, Yue Lume, Mutaga, Saknane, Yue Lumu Minglego, Jujo, Sogare, Subiro, Di Lumui, Pripeka, Pikerawa, Tango, and a set of Kunima, Tel Samue, Greenwood, Yema, a Gulu Pripekari, Pipoagera, Pipiro, Di Yeha, Lume, Wall Street, Lutinza, Coare, Tenda, Juare, Muse, Painte, Yele, Pibare, Di Jone, Patelule, Gunta, Painuma, JJ Pemian, Piosu, Lajarawa, Tessa, Lu Sulai Pionet, Piamuma, Tessin, Genitu, Upite, Atatiakunene, Ue, Viola Fletchaga.
I still see black men seeing being shot. Black bodies lying in the street.
You may mutari pit the Caniarago Guti Mituni Aroma, you may re a Canagorile, Lamoma Lenago Tuyavare, Migumuri, Mida Milianile, Ninia Zeva, you may re a Siva Lungani Piasika and the Lu. All he knew you than we let Johnny as ever. The Lotapia Puerri, Nizzi Lulu Pinida Jamawe, a goody attention in Roma, did my Pierre de Go, Nanga and in the Mipia Gau Mipialu Yabime, Jamara Mamina Ulu to Gapioare. Manetongaro, Luta Puegani attention chain to Tonga, Tel Samuel Ochoe Gansi, Kayane, Oklahoma Pine, now the Tel Sakonejima Tengo, the Luta Puene Patalu Town Shidri, Pietia Swege Pido Ninaji Tongueware. Taimele, attention chain to Renate Sunduriga Santa Lare Musa de Go, Palau Yoji Pimle Suragaro Shishin Lemetiawau, Tessa, Lusula Pionette Piapone Sasade, a Kmet Piara Greenwood Rising Lay, Di the Rimba Dima Pulemawa, a to the Pin, Dinit Diabi Kanaha, Minnesota Pinema Yega, Pansy Tendings in a Dwin, George Floyd, the Sonet, and Hippinel Tessani Rajao, Po Yeji, Elo Town Shidu Chuga Piovare, Yere Kachanjan Kaidemune Patalule, the Nangaloma Yod Gavalumawa, Pimintan and Kanga Sanapiaga Jarawa, Oklahoma Pinega, Republican Taluta Mat, James Langfoga.
Little did I know the events dealing with race that would happen in the last.
Nungen Sanala Dwin Lumue Chigan Pipwa Gera in a Pata Bido the Cho Changu La Tigeme Nanga Net Unchua Down So Mui Pipola Raha, American Pitan Zuma, De Chama Pish Janet Lumue Sanya Petanari Shini Dire Surawa Velo to Gapioare, Tesama, Lumue Ya Agulu, Asula Pion like Tapiamu, Pipwa Geraha, American Tamaima, Jimazon Pietelu, Washington Mashia, African American, Tamina in Jimu Sanya Piarega, Pioare.
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲဗီအိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာ စစ်တပ်ကအာဏာသိမ်းယူခဲ့တာဒီကနေ့ဆိုရင်လေးလပြည့်ပြီဖြစ်ပြီးကိုဗစ်ကရောဂါကြောင့်ပိတ်ထားခဲ့တဲ့အခြေခံပညာအကြောင်းတွေကိုစစ်ကောင်စီကဒီကနေ့စာဖွင့်ပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းမှာရှိတဲ့အကြောင်းတချို့ကလွဲရင်ရန်ကုန်အပါဝင်ဒေသအတော်များများမှာကြောင်းတက်သူနည်းတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်ကိုဗစ်စီးကမ်းတဲ့အညီကြောင်းတက်ရမယ်လို့စစ်ကောင်စီကထ က်ရှိနေပါတယ်ဒီတော်တွင်စစ်တပ်ရဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားမှာပဲမန္တလေးမုံရွာစကိုင်းတဝဲလောင်းလုံစတဲ့မြို့အသီးသီးမှာဆန္ဒပြပွဲတွေဆက်ရှိခဲ့သလိုဖျားပုံမတရားမိုးကောင်းလက်ပတောင်းစတဲ့ဒေသတွေမှာလည်းကြေးရွာတွေမှာလည်းကြောင်းမတက်ရေဆန္ဒပြလှုပ်ရှားမှုတွေမျိုးစုံရှိနေခဲ့ကြပါတယ်ခင်ဗျာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအလဲကျဥက္ကဋ္ဌနဲ့အတွင်းရေးမှူးချုပ်တို့ကိုဒီသတင်းပတ်အတွင်းမြန်မာနိုင်ငံသွားဖို့စီစဉ်ထားတယ်လို့တန်တမာသတင်းရင်းလေးခုကိုကိုကပီရိုက်တာသတင်းမှရေးထားပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံသားရေးဌာနဒုတိယဝန်ကြီးအရီဝမ်ယူဆုဖ်နဲ့ဘရူနိုင်းနိုင်ငံသားပဲဖြစ်တဲ့အတွင်းရေးမှူးတူတို့ဟာမြန်မာစစ်အာဏာသိမ်းကောင်းဆောင်တွေတခြားသက်ဆိုင်သူတွေနဲ့ဒီသတင်းပတ်အတွင်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတယ်လို့အမည်မဖော်တဲ့သတင်းအရင်းမြစ်တွေကပြောတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့သွားကန်ဒီနောက်ဆုံးအချိန်မှာသွားလာရေးကိစ္စတွေနဲ့တန်တမာရေးဆိုင်ရာအခက်အခဲတွေကြောင့်ခင်းစဉ်နောက်နေသွားနိုင်တယ်နဲ့ဒါမှမဟုတ်ပြတ်သွားနိုင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောလ်ဆာလူမျိုးရေးခွဲခြားတပ်ဖြတ်မှုနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ဖို့အိုကလာဟိုမားပြည်နယ်တောလ်ဆာမြို့ကိုဒီကနေ့သွားရောက်မှာဖြစ်ပါတယ်။1922ခုနှစ်မှာလူပြူလူရန်ကားတွေကတောဆာမြို့မှာလူမဲတွေနေထိုင်လုပ်ကံရအရက်တစ်ခုကိုဖျက်ဆီးတက်ခတ်ခဲ့တာကြောင့်လူပေါင်း300လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ တရင်အချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VO အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်သိမ်းခင်ဝေးနိုင်ကြပါစေခင်ဗျာ